Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဖေဖော်ဝါရီလ10ရက်တောက်ကြနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532950နဲ့လိုင်းလမီတာ190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်ဖန်ယူနိုင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမယ်တန်းစင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါမွတ်စလင်အများစု9နိုင်ငံကလူတွေကိုပြည်ဝင်ခွင့်ပိတ်ပင်ကတ်တက်တဲ့သမ္မတထရမ့်ရဲ့အမိန့်ကိုပြန်ပြီးအတည်ပြုပေးရေးတင်ပြတာကိုအယူခံတရားဝန်တစ်ခုကပယ်ချလိုက်ပါတယ်တရုတ်တနိုင်ငံနဲ့မူဝါဒကိုတိမှန်ပြုတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သမ္မတရှီကျင်းပင်ကိုပြောလိုက်ပါတယ်တူရကီနိုင်ငံမှာသမ္မတလုပ်ပိုင်ခွင့်အာဏာပိုရမယ်အခြေခံဥပဒေအသစ်တစ်ခုကိုလူထုဆန္ဒခံယူပွဲလုပ်ဖို့ရှိပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညနာဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နေဝင်မိငယ်အိမ်ကိုအချိန်အနည်းငယ်ရှော့ချပေးလိုက်ပါပြီ
။အဲတော့ညကိုနိုင်ရနေတော့လည်းမနေဘူးနော်။ငားနိုင်ဆိုတော့အယုံလက်ရှိတော့ဘုရားဆောင်မောင်တော်တို့လည်းဒီမှာရှိသေးတယ
်ဒီရခိုင်ပြည်နယ်မောင်တော်မှာနေဝင်မိငယ်အိမ်ကိုအချိန်ရှော့ချပေးတဲ့အကြောင်းရဲမှုကြောင့်များဝင်ပြတ်သွားတာကိုနားဆင်ရမှာပါ။လူခွင့်ရေးဆိုင်ရာသတင်းလွှာတွေမှာတော့အရသာဆိုးရလက်ထက်မှာလူခွင့်ရေးအခြေအနေတွေပိုဆိုးလာနေတာမှာလက်နက်ကင်အဖွဲ့တွေကျူးလွန်တဲ့ပြစ်မှုကပုံများတယ်ဆိုတဲ့အစီရင်ခံစာဒီအစီရင်ခံစာပေါ်မှာမြန်မာအာဏာပိုင်တွေဘက်ကတော့လူခွင့်ရေးပြဿနာပုံများလာတာမျိုးထက်ပိုပြီးတော့ပွင့်လင်းမြင်သာမှုရှိလာတာဖြစ်တဲ့အကြောင်းတုံ့ပြန်ချက်ကိုလည်းကြားကြရမှာပါ။အဲဒီနောက်89ချိန်မြောက်အော်စကာရုပ်ရှင်ဆုပေးပွဲအကျိုးမြင်ကွင်းကိုလည်းပြောပြပါမယ်ရှင်။ဒီလိုဆက်သွယ်မြင်မြန်ချက်တွေသတင်းဆောင်ပါတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပါမယ်ရှင
်။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေအမေရိကန်ပြည်ထောင်စုရဲ့ကိုပြည်ဝင်ခွင့်ကတ်တက်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်အတိုင်းဆက်လက်လှုပ်ဆောင်သွားနိုင်ဖို့အစိုးရရှေ့နေတွေဘက်ကအယူခံတောင်းဆိုချက်ကိုဖက်ဒရယ်အယူခံတရားဝန်တစ်ခုကပယ်ချလိုက်ပါတယ်။အောက်ရုံးတစ်ခုကချမှတ်ထားတဲ့ဆုံးဖြတ်ချက်ကိုပယ်ဖျက်ပြီးကိစ္စဆန်ဖရန်စစ္စကိုအခြေစိုက်တရားသူကြီး3ဦးပါအမှတ်9အယူခံတရားရုံးကတညီတညွတ်တည်းပယ်ချလိုက်တာပါ။ပိတ်ပင်တဲ့အမိန့်ကိုအောက်တရားရုံးကဆိုင်းငံ့စေခဲ့ပြီးအမေရိကန်နဲ့ဝင်ခွင့်မပြုခဲ့သူတွေကိုခွင့်ပြုရမယ်လို့ဆုံးဖြတ်ထားတာပါ။အစိုးရဘက်ကအယူခံတင်သွင်းတာမှာတရားရုံးကလက်ခံနိုင်လောက်တဲ့ခိုင်လုံတဲ့အကြောင်းပြချက်မရှိသလိုဒီအယူခံကိုလက်ခံလိုက်မယ်ဆိုရင်ပြင်မရတဲ့အမှားမျိုးဖြစ်သွားနိုင်တယ်လို့အယူခံတရားရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အယူခံတရားရုံးရဲ့ဆုံးဖြတ်ချက်ထွက်လာပြီးမကြာခင်မှာပဲသမ္မတထရမ့်ကတရားရုံးမှာရင်ဆိုင်တွေ့ကြမယ်။နိုင်ငံရဲ့လုံခြုံရေးကအရေးကြီးဆုံးမယ်လို့နိုင်ငံတော်တရားရုံးချုပ်မှဆက်ပြီးရင်ဆိုင်မဲ့သဘောမျိုးသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။အဲ့လိုရေးပြီးမကြခင်အင်ဗျူတော်မှာသတင်းတော်တွေနဲ့တွေ့ဆုံရမှာလဲတရားရုံးဟာအခုဆုံးဖြတ်ချက်ကိုနိုင်ငံရေးအမြင်နဲ့ဆုံးဖြတ်ခဲ့တယ်လို့ဆိုပြီးနောက်ဆုံးကြရင်တော့သူအစိုးရအဖွဲ့ကပဲဒီအမှုကိုအလွယ်တကူအနိုင်ရမှာပါပဲလို့ပြောသွားပါတယ
် Republican အောက်လွှတ်တော်အမတ် Tom Price ကိုကျန်းမာရေးနဲ့လူထုဝန်ဆောင်မှုရေးရာဌာန HHS ဝန်ကြီးအဖြစ်ခန့်ထားဖို့ထောင်ခံမဲ52မဲကန့်ကွက်မဲ48မဲနဲ့ American အထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်ကျန်းသာရေးနည်းသကောင်ကြော်ချင်းထိဆက်လုပ်ရတဲ့အထက်လွှတ်တော်အစည်းအဝေးကနေဒီကနေ့မနက်အစောပိုင်းမှာအဲ့လိုမဲခွဲအတည်ပြုလိုက်တာပါအယိုးယောကအထူးကူဆရာဝန်လည်းဖြစ်တဲ့ Georgia ပြည်နယ်ကဝိုင်းရင်အောက်လွှတ်တော်အမတ် Price ဟာ Obama ကဲလို့တည်ကြတဲ့ Affordable Care Act ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုကန့်ကွက်တူတူဖြစ်ပါတယ်။ HHS ဌာနရဲ့အကြီးအကဲအနေနဲ့အဲ့ဒီ Obama ကဲဥပဒေပယ်ဖျက်ရေးလုပ်ငန်းကို Mr. Price ဦးဆောင်ရမှာပါ။ American နိုင်ငံသားတန်း20ဟာဒီဥပဒေအရကျန်းမာရေးအာမခံတွေရထားကြတာပါ။အိုဘားမားကဲကိုအစားထိုးခြင်းနဲ့ဆိုတာ Republican တွေကပြောထားပေမဲ့ဘလို့အစားထိုးမလဲဆိုတဲ့ပုံမှာတော့သဘောတူညီချက်မရကြသေးပါဘူး။ Price ဟာအောက်လွှတ်တော်ရ3ငွေဆိုင်ရာကော်မတီဥက္ကဋ္ဌဖြစ်သူ့ရဲ့ယာတုကိုအသုံးချပြီးအစုရှယ်ယာအယောင်းဝယ်တွေကနေအကျိုးအမြတ်ဖြစ်ခဲ့သလားဆိုတဲ့ပြင်းထန်တဲ့မေးခွန်းတွေနဲ့ရေးဆိုင်ခဲ့ရပါတယ်။ဒါပေမဲ့လည်း Mr. Price ဟာကိုချင်းတိတ်ခါဖောက်ပြက်တာမျိုးမရှိခဲ့ဘူးဆိုတဲ့ထောက်ထားတွေခိုင်မာရှိထားတယ်လို့လေးလာသူတို့ကပြောပါတယ်
။ကိုပိုင်အောင်ချုပ်ရင်းနဲ့နေတဲ့တိုင်ဝမ်ကျွန်းကိုသူတို့ပိုင်တယ်လို့ပြောထားတဲ့တရုတ်ရဲ့ယက်တီချက်ကိုအတိမတ်ပြုပြီးတော့တရုတ်တနိုင်ငံနဲ့မူဝါဒကိုအမေရိကန်ကအတိမတ်ပြုပါတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သမ္မတရှီကျင်းပင်နဲ့တယ်လီဖုန်းဆက်စကားပြောတာမှာထည့်ပြောသွားပါတယ်။သမ္မတထရမ့်ရဲ့ရည်တည်ချက်ကိုတရုတ်နိုင်ငံအနေနဲ့အတိမတ်ပြုတဲ့အကြောင်းတရုတ်ဘက်ကဒီကနေ့ပြောပါတယ်။ခေါင်းဆောင်တို့အကြာကိစ္စရမျိုးစုံကိုပြောဆိုကြပြီးမစ္စတာထရမ့်သမ္မတဖြစ်လာခြင်းကလေးကဆက်ဆံရေးမပြတ်ရှိခဲ့တယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရလူကန်းကဒီကနေ့လုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။တရုတ်တနိုင်ငံနဲ့မူဝါဒဟာတရုတ်အမေရိကန်ဆက်ဆံရေးရဲ့နိုင်ငံရေးအုတ်မြစ်ဖြစ်ပြီးအဲ့ဒီအပေါ်ခိုင်မာတဲ့ထောက်ခံမှုကနိုင်ငံဆက်ဆံရေးကိုအားကောင်းတည်ငြိမ်စေမှာဖြစ်တယ်လို့ပြောခွင့်ရလူကန်းကပြောပါတယ်။ဂျာတာပရီနေညနေပိုင်းကခေါင်းဆောင်တို့တယ်လီဖုန်းဆက်စကားပြောကြတာတိတ်ကိုယဉ်နီးခင်မင်မှုရှိပြီးတော့တက်ဆိုင်ရာနိုင်ငံတွေမှာတွေ့ဆုံကြဖို့အပြန်အလှန်ဖိတ်ကြားကြတယ်လို့သမ္မတအင်ပီရိုကပြောပါတယ်
။ အမေရိကန်သမ္မတထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ချင်းဆိုအာဘေတို့နှစ်ရက်ကြာဆွေးနွေးပွဲတွေကိုဒီကနေ့မှစတင်မှုရှိပြီးတော့နှစ်ပေါင်းများစွာရှိထားတဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်ကိုပြန်အားကောင်းအောင်လုပ်ဖို့နဲ့စီးပွားရေးဆိုင်ရာဆက်ဆံရေးမြင့်တင်ဖို့ဆွေးနွေးသွားမှာဖြစ်ပါတယ်။ခေါင်းဆောင်နှုတ်ဦးအားဒီကနေ့မနက်ပိုင်းမှာအင်ဂျီရောသမ္မတရုံးခန်းမှာတွေ့ဆုံပြီးနောက်နေ့လယ်ပိုင်းမှာသတင်းစာရှင်းလင်းပွဲလုပ်သွားဖို့ရှိပါတယ်။မစ္စတာထရမ့်နဲ့မစ္စတာအာဘေတို့ဖလော်ရီဒါပြည်နယ်ပမ်ဘီချ်မြို့ကိုလေယာဉ်နဲ့သွားပြီးတော့မစ္စတာထရမ့်ရဲ့မာရာလာဂိုအပန်းဖြေခြံကြီးမှာစနေတင်းငွေမှာသွားနေကြမှာပါ။ဒါဟာ January 24ရက်နေ့ကသမ္မတဖြစ်ပြီးတဲ့နောက် Mr. Trump အနေနဲ့ပြည်ပခေါင်းဆောင်တို့ဦးနဲ့အချိန်ကြာဆုံးတွေ့ဆုံတာဖြစ်ပါလိမ့်မယ်။ Mr. Trump နဲ့ Mr. Abe တို့တွေ့ဆုံမှုကဒုတိယအကြိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပတ်တုန်းကတော့ Mr. Trump ကဗြိတိန်ဝန်ကြီးချုပ် Theresa May နဲ့တွေ့ဆုံခဲ့ပါသေးတယ်။ဒီသတင်းပတ်ကခေါင်းဆောင်နှစ်ဦးဆွေးနွေးပွဲနဲ့ပတ်သက်လို့ Trump အစိုးရကအပြုသဘောဆောင်တဲ့လေတံမျိုးပြောထားပါတယ်။ပိုင်ဆိုင်မှုအငင်းပွားမှုတွေဖြစ်နေတဲ့အခြေတရုတ်ပင်လယ်ဒေသကကျွန်းတွေနဲ့ပတ်သက်ပြီးဂျပန်ရဲ့အချုပ်အခြာအာဏာပိုင်မှုကိုချိန်ချောက်မဲ့ဘလို့တစ်ဖက်သက်ကြီးညာချက်မျိုးကိုမဆိုသမ္မတထရမ့်ကလက်ခံမှာမဟုတ်ဘူးလို့ပြောသွားပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝီကနေ့တောက်ကြညဘက်တရင်တွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တူရကီနိုင်ငံမှာသမရကိုလုပ်ပိုင်ခွင့်အာဏာပို့ပေးမဲ့အခြေခံဥပဒေဆိုင်ရာပြုပြင်ပြောင်းလဲမှုမူကြမ်းတစ်ခုကိုလူထုဆန္ဒခံယူပွဲလုပ်ဖို့သမရရီချစ်တိုင်ယက်အာရဝန်ကဒီကနေ့အတည်ပြုလိုက်ပါပြီ။ဒီကိစ္စပေါ်လူထုဆန္ဒခံယူပွဲကိုဧပြီလ16ရက်နေ့မှာလုပ်ဖို့ခန့်မှန်းထားတယ်လို့ဒုတိယဝန်ကြီးချုပ်နူမန်ကာတူမူးစ်ကနိုင်ငံပိုင် TRD ရုပ်သံသတင်းဌာနကိုပြောပါရတယ်။အမေရိကန်နဲ့ပြင်သစ်နိုင်ငံတွေမှာလိုပဲသမရလုပ်ပိုင်ခွင့်အာဏာပါဝင်တဲ့အခန်း18ခန်းပါအခြေခံဥပဒေအသစ်ကိုတူရကီပါလီမန်ကဇန်နဝါရီလမှာအတည်ပြုထားတာပါ။ဝန်ကြီးချုပ်ယာရုကိုပယ်ဖျက်ပြစ်မဲ့အခုအပြောင်းအလဲတွေဟာပိုပြီးထိရောက်တဲ့ခေါင်းဆောင်မှုဖြစ်စေမယ်လို့အစိုးရကပြောပါတယ်။ဒါပေမဲ့လည်းဝေဖန်သူတွေကတော့ဒီအပြောင်းအလဲတွေဟာလူတဦးရီကအုပ်ချုပ်ခွင့်ရစေမဲ့လမ်းစာပွင့်သွားလိမ့်မယ်လို့ပြောကြပါတယ်။အခုအခြေခံဥပဒေအသေးအရသမရဟာလွတ်တော်ကိုဖျက်သိမ်းခွင့်နိုင်ငံတော်အရေးပေါ်အခြေအနေထုတ်ပြန်ကြေညာခွင့်အမိန့်ကြေညာချက်တွေထုတ်ပြန်ခွင့်နဲ့နိုင်ငံရဲ့အမြင့်ဆုံးတရားစီရင်ရေးအဖွဲ့မှအဖွဲ့ဝင်ထောက်ဝက်ကိုခံထားခွင့်တွေရလာမှာပါ။ဒါပြင်လက်ရှိသမရအာဒူဝါအနေနဲ့2029ခုနှစ်အထိသမရယာရုကိုဆက်ယူထားနိုင်စေမှာပါ။ဝန်ကြီးချုပ်ယာရုနေရာမှာတော့ဒုတိယသမရတဦးဒါမှမဟုတ်တဦးထက်ပိုပြီးအစားထိုးခံထားမှာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲလ်မန်ပြည်နယ်မှာအစိုးရတပ်တွေနဲ့တာလီဘန်တပုံတွေကြားတိုက်ပွဲဖြစ်ချိန်တွင်နေအိမ်ပေါ်ကိုဘုံးတစ်လုံးကျတာကြောင့်မိသားစုတစ်ခုမှလူ7ယောက်ထက်မနည်းသေဆုံးသွားတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေနဲ့ဆွေမျိုးတွေကဒီကနေ့မှပြောလိုက်ပါတယ်။ပြည်ပခါဖြစ်နေတဲ့ဆန်ကင်ခိုင်မှာအခုဖြစ်ရဖြစ်ခဲ့တာဆိုပေမဲ့လည်းဘယ်ဘက်ကလက်ချက်ကြောင့်လဲဆိုတာတော့ချက်ချင်းမသိရသေးပါဘူး။သေးဆုံးမှုတွေဟာညဘက်မှာလုတ်တဲ့ American စစ်ဖက်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်လို့တာလီဘန်ပြောခွင့်ရတဲ့ဦးကပြောပြီးတော့အရသား23ဦးထက်မနည်းသေဆုံးတယ်လို့ဆိုပါရယ်။ဆန်ကင်ခိုင်မှာဂျာတာရင်းတွေတုန်းကလည်းလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ American စစ်ဖက်ပြောခွင့်ရဗိုလ်ချုပ်ကြီး Charles Clinton ကအတင်ပြပါရယ်။အရသားထိခိုက်သေးဆုံးတဲ့ဆွဆွဲချက်တွေထွက်နေတာကိုသတိပြုမိကြောင်းနဲ့ဆွဆွဲချက်တိုင်းကိုအင်တာအလေးထားပါကြောင်းသက်ဆိုင်တဲ့ဖြည့်ရက်တွေအားလုံးကိုအာဖဂန်မိတ်ဖက်တွေနဲ့အတူလေးလာစမ်းစစ်ဖို့လုပ်သွားမယ်အကြောင်းပြောခွင့်ရကပြောပါရယ်။လေကြောင်းတိုက်ခိုက်မှုမှာ B-52 ဘုံးကျဲလေယာဉ်တွေပါတယ်ဆိုတော့တာလီဘန်တွေရဲ့ပြောဆိုချက်ကိုဗိုလ်မှူးကြီးကလီဗ်လန်ကညင်ပါတယ်။ဆန်ကင်ခိုင်မှာထိုးစစ်ကြီးတစ်ခုကိုလွန်ခဲ့တဲ့သတင်းနှစ်ပတ်တာလီဘန်တွေစတင်ခဲ့ပြီးတော့စခန်းတော်များကိုသိမ်းပိုက်ပြီးတော့အာဖဂန်တပ်ဖွဲ့ဝင်ဒါဇီနဲ့ချေတေဆုံသွားပါရယ်။
1989ခုနှစ်အစ္စလာမ်ဒေါ်လာရေး38နှစ်မြောက်အခမ်းအနားတွေကိုအီရန်နိုင်ငံမှာဒီကနေ့ကျင်းပပြီးအီရန်နိုင်ငံသားတန်ပေါင်းများစွာပါဝင်ဆင်နွှဲကြပါတယ်။တဟီရန်မြို့တော်မှာထောင်ပေါင်းများစွာသောဆန္ဒပြသူတွေဟာအစဉ်အလာအတိုင်းကြိုးကြော်တမ်းတွေကိုအော်ဟစ်ကြပြီးအမေရိကန်ပြည်ထောင်စုကိုပြစ်တင်ရှုတ်ချတဲ့စိုင်းဘုတ်တွေကင်ပြီးတော့ဆန္ဒပြကြပါတယ်။အယာတိုလာရူဟိုလာခိုမီနီရဲ့နောက်လိုက်တွေကအမေရိကန်ကျော်တော်နောက်ခံပေးထားတဲ့ရီဇာပါလာဗီရှားဘီယန်ကို1989ခုနှစ်ဖေဖော်ဝါရီ17ရက်နေ့ကဖျောက်ချခဲ့တာကိုအထိမ်းအမှတ်ပြုဆင်နွှဲကြတာပါ။ဒီလူလူဟာအင်ဖြူတော်ကအုပ်ချုပ်သူအစ်စ်တွေရဲ့မှားရည်နဲ့ပြောဆိုချက်တွေကိုတုံ့ပြန်ကြတာဖြစ်ကြောင်းအီရန်လူလူကိုလေးစားသမှုနဲ့ပြောဆိုရမယ်ဆိုတာသူတို့ကိုယ်တိုင်ပါဝင်ပြီးတော့ကဘာကြီးကိုအတိပေးပြောဆိုကြတာဖြစ်တယ်လို့တေယူရန်မျိုးတော်ကလူလူချီတဲ့ပွဲမှာသမရဟက်ဆန်ရူဝါနီကပြောပါတယ်ဒီနိုင်ငံကိုစန့်ကျင်ပြီးချင်းချောက်တဲ့စကားပြောဆိုသူတွေနှောင်တရသွားအောင်အီရန်လူလူကလှုပ်ဆောင်မယ်လို့လည်းသူကဆိုပါတယ်အီရန်နိုင်ငံကပြီးခဲ့တဲ့လမှာပယ်ထင်းဒုံးကျည်ပြစ်လွတ်ဆန်သက်တာကြောင့်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတန်ခတ်အရေးယူမှုတွေချမှတ်ထားပါတယ်အီရန်နိုင်ငံဟာမီးနဲ့ကစားနေတယ်လို့လည်းသမ္မတထရမ့်ကသတိပေးပြောဆိုထားပါတယ်။အ ဤရနိုင်ငံဟာကမ္ဘာပေါ်မှာအကြမ်းဖက်ဝါဒကိုအားပြီးအမြောက်လုပ်နေတဲ့တခုတည်းသောအကြီးမားဆုံးနိုင်ငံဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကမကြာသေးခင်ကပဲပြောထားပါတယ်
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကအမေရိကန်တပ်ရုံးအပြင်ဘက်မှာဒါဂျင်နဲ့ချီတဲ့ပြပဖိလစ်ပိုင်လူသားတွေဆန္ဒပြကြပါတယ်။ဆန္ဒပြသူတွေဟာရွှေပြောင်းဝင်ရောက်သူစန့်ကျင်ရင်သမ္မတဒေါ်နယ်ထရန့်ရဲ့မူဝါဒကိုကန့်ကွက်တဲ့အနေနဲ့သမ္မတပုံပါတဲ့အတုလုထားတဲ့အမေရိကန်အလံကိုမီးရှို့ဆန္ဒပြကြပါတယ်။ကျွေးကြော်သံတွေအော်ဟစ်ပြီးတော့ဆိုင်းဘုတ်တွေကိုင်းပြီးဆန္ဒပြကြတဲ့တပ်ရုံးပတ်ပတ်လည်မှာရဲတပ်ဖွဲ့လုံခြုံရေးတွေအများပြချထားပါတယ်။ဖိလစ်ပိုင်နိုင်ငံကြားရေးဌာနရဲ့ကိန်းဂရန်းတွေရဆိုရင်အမေရိကန်ပြည်အောင်စုမှာဖိလစ်ပိုင်နိုင်ငံသား 3.4 တန်ရှိပြီးတော့အဲ့ဒီမှာခမန်းကြီး 3,000 ဟာတရားမဝင်နေထိုင်သူတွေဖြစ်ကြပါတယ
်။ပါကစ္စတန်အခြေစားအစ္စလာမ်စစ်သွေးကြွဂျာယက်ရှ်အီမိုဟာမက်အဖွဲ့ရဲ့ခေါင်းဆောင်မော်လာနာမာဆူဒ်အဇဟာကိုကုလသမဂ္ဂကသတ်မှတ်ထားတဲ့အကြမ်းဖက်ဝါဒဆိုင်ရာအမိမဲစီရင်တဲ့ထည့်သွင်းသတ်မှတ်မှုအဆိုကိုတရုတ်ကမထောက်ခံတဲ့ပေါ်အိန္ဒိယနိုင်ငံကကန့်ကွက်လိုက်ပါတယ်။အဇဟာကိုအကြမ်းဖက်ဝါဒီအဖြစ်ကုလသမဂ္ဂကသတ်မှတ်ရေးတရုတ်ကမထောက်ခံတာဒါပထမဆုံးကြိမ်တော့မဟုတ်ပါဘူး။မနစ်တုန်းကလည်းအလားတူအဆိုပြုချက်ကိုတရုတ်ကကန့်ကွက်ခဲ့သေးတာပါ။အဇဟာကိုအကြမ်းဖက်ဝါဒီဖြစ်သတ်မှတ်ရေးပြင်သစ်နဲ့ဗြိတိန်နိုင်ငံတွေရဲ့ထောက်ခံမှုနဲ့ပြီးခဲ့တဲ့လမှာအမေရိကန်ကနောက်ထပ်အဆိုတစ်ခုကိုတင်ခဲ့သေးပေမဲ့အဆိုကိုဆိုင်းငံ့ဖို့တရုတ်ဘက်ကလှုပ်ထားတာကြောင့်ရှေ့ဆက်မရပဲဖြစ်ခဲ့ပါတယ်။ဒီကိစ္စဟာအိန္ဒိယအတွက်စိတ်အနှောက်အယှက်ဖြစ်စရာကိစ္စကြီးဖြစ်နေပြီးတော့တရုတ်အိန္ဒိယနှစ်နိုင်ငံဆက်ဆံရေးမှာအဟံအလားတစ်ခုဖြစ်နေတယ်လို့အိန္ဒိယလိလသုံးသပ်သူတွေကပြောပါတယ်။အဇဟာနဲ့ပတ်သက်တဲ့အဆိုကိုထောက်ခံဖို့အခြေအနေတွေအခုချိန်ထိမကန့်ညီသေးပဲနိုင်ငံကအတိုင်းဝိုင်းကိုကူစားပြုတဲ့အားလုံးရဲ့သဘောထားကိုထင်ဟပ်လှုပ်ဆောင်ခဲ့တာလို့ဆိုပြီးတရုတ်ကခုခံပြောဆိုပါတယ်။တရုတ်ရဲ့ရည်တည်ချက်ပြောင်းလဲမယ်ဆိုရင်လည်းအားလုံးသဘောထားဖြစ်လာမှာပဲလို့အိန္ဒိယနိုင်ငံကြားရေးဌာနပြောခွင့်ရ Vikas Saurabh ကတုံ့ပြန်ပြောဆိုပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်15နိုင်ငံထဲမှာတရုတ်တနိုင်ငံတည်းကပဲဒီအဆိုကိုကန့်ကွက်နေတာလို့အိန္ဒိယကပြောပါတယ်။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာမြေပြိုပြီးအိမ်အများပြားနစ်မြုပ်တာကြောင့်ကလေးငယ်တွေအပါအဝင်လူစနဦးသေဆုံးသွားတယ်လို့အင်ဒိုနီးရှားသဘာဝဘေးအန္တရာယ်ရောဘာသက်တာရေးအေဂျင်စီကဒီကနေ့ပြောပါတယ်။ဘန်ဂလီ KI မှာအပြင်းထန်မိုးဆက်ရွာနေတာကြောင့်တောင်ထူထပ်တဲ့ဒေသကကြေးရွာ300မှာမြေပြိုခဲ့တယ်လို့ပြောခွင့်ရဆူတူဘိုကပြောပါတယ်ခင်ဗျာ
2019ခုနှစ်ဖေဖော်ဝါရီလ10ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေနဲ့ဒေတာရင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်းစင်တို့ကြီးညာပေးသွားတာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့နှစ်ကအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းထုတ်ပြန်ထားတဲ့နေဝင်မိငိမ့်မိန်ကိုအာဏာပိုင်တွေကအချိန်လျှော့ပေးလိုက်ပါပြီ။မောင်တော်မြို့နယ်မှာတည်ငြိမ်အေးချမ်းမှုအနေထားအရင်ကတည်းကပိုးပြီးတော့တိုးတက်ကောင်းမွန်လာတဲ့အတွက်အခုလိုသတ်မှတ်ချိန်လျှော့ပေးတာဖြစ်ကြောင်းဆိုပါတယ်။ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ခရင်ကနေကြားဆောင်ရဲစခန်းတွေကိုပြီးခဲ့တဲ့နှစ်အောက်တိုဘာ9ရက်နေ့မှာမွတ်စလင်အစွန်းရောက်တွေကဝင်ရောက်တိုက်ခတ်ခဲ့တာကြောင့်ရဲတပ်သား9ဦးတီးဆုံးခဲ့ရခြင်းအားဆလို့မောင်းနှောခရိုင်မှာည9နာရီကနေမနက်6နာရီထိနေဝင်မိငိမ့်ကာဖျူးအမိတ်ထုတ်ပြန်ခဲ့ပြီးရဲနယ်စစ်တပ်ပူးပေါင်းလုံခြုံရေးတပ်တွေကနေမြေရှင်းလင်းရေးလုပ်ခဲ့တာပါလေးလလောက်ကြာလာတဲ့အခုချိန်မှာမောင်းနှောခရိုင်အတွင်းအချိန်နေတည်ငြိမ်လာပြီးမို့ကာဖျူးအမိတ်ကိုည9နာရီကနေမနက်9နာရီထိပြောင်းလဲလျှော့ချလိုက်ကြောင်းမောင်းနှောမြို့နယ်ရဲမှူးကျော်မြဝင်းက VOA ကိုပြောပါတယ်ည
9နာရီကနေတော့လည်းမနေဘူးနော်9နာရီဆိုနော်ဟိုပါပေါ့အလုံးတက်စီပေါ့ဘုရားဆောင်မောင်တော်တို့လည်းဆက်ပါစီတဲ့ကြောင့်အကျိုးတော်ပေါ့နော်အဲ့ဒါကတော့ပေါ့ဒီဒါကရရပို့ပြီးတော့ဟိုတင်းအင်းချင်းလာတဲ့အတွက်ရှင်ဆွဲတော်ပြပ
ါအခုတော့မောင်တော်မှာအယောင်းဝယ်အတွက်ပုံမှန်အတိုင်းအသွားလာတွေရှိနေတယ်ဆိုပေမဲ့တိုက်ခိုက်မှုကြုံလာရမှာကိုတော့စိုးရိမ်နေရသေးပဲလို့မောင်တော်မျိုးကန်ကိုကျော်ကျော်ကပြောပါတယ်
ကလေးကျော်တော့ကပေါ်ရတာအဆင်ပြေပါလေတတိကြီးလာရတာလည်းအဆင်ပြေတယ်အင်တာဗျူးပါလေဒီပေါ်ဝေတာရှုံးဝေတာတို့ဒီလိုအဆင်ပြေပါလေစိုးတော့စိုးရင်ပေါ့ဟိုဆရာလေးလုံးတေးစားတယ်ပေါ့အေးလောက်ပြေပါလေစိုးလို့ရတယ်တော့ကအဆင်ပြေပါလေအခုရှိမှတော့က
မောင်နှုံးမြို့မှာလူညုံကြီးကိုပုံမှန်ချတာပြီးမြို့ပေါ်တဝိုက်မှာအရင်လိုနေမြေရှင်းလေးအစ်စင်မှုတွေမရှိတော့ဘူးလို့မောင်နှုံးမြို့နယ်ရဲမှူးကျော်မြဝင်းကပြောပါတယ
်လူစိုးတော့ပုံမှန်တိုင်းပါပဲဒါအဆင်ကိုဆော့ကြလို့ရှိပါလေစင်ဦးဆိုရတဲ့တော့လောလောဥတ္တရဘောင်ကအရှင်ကိုရရရတော့ဘူးနော်အခုဖြစ်ခဲ့ကြတော့ကြားလိုက်ပါလေနောက်ပိုင်းမှာတော့အဲ့ဒီရှင်းလင်းရတော့အခုတော့လုကတော့မလို့နေရကြေတဲ့အတွက်တော့ရှင်းလင်းရလုကတော့မကြားဘူးလေ။အဲဆိုဟိုကျွန်တော်ကတော့မြို့ပေါ်ဟိုလေးရွက်ပိုင်ကလေနေရောအရင်ဟိုကျွန်တော်တို့ပဲဆွန်တက်နေရကြတော့ကျွန်တော်တို့မဖြစ်နိုင်ဘူး
။မောင်နှောခရိုင်အတွင်းကြေးရွာပေါင်း389ရွာလောက်ရှိပြီးလုံညုံရေးဂိတ်တွေကို3မိုင်အကွာဒါမှမဟုတ်9မိုင်အကွာမှာတကိတ်ချထားပေမဲ့ သွာလာလှူရှားမှုတွေကိုထိခိုက်လောက်တဲ့အခြေအနေတော့မရှိဘူးလို့လည်းဒေသခံကိုကြကြောကပြောပါတယ်
လူကျော်လာတော့ရှာလာတော့ဂိတ်တွေအပေါ်ပေါ်မိုင်သုံးမိုင်လောက်အပေါ်မှာဂိတ်တွေရှာတယ်နားမိုင်တပေါ်ခေတ်တကယ်မျိုးရှာရရှာလာရှိတယ်သူကဘာမှတော့ပြက်တော့မရှာတော့မရှိဘူးကိုရှာလာတော့ဗျအကုန်လုံးတော့ငါကိုပြေးတာတနေရခရီးခရီးကပေါ်နေတာတနေရအဲ့ဒီလိုဖြစ်နေတာရှိတယ်
မောင်နှောခရိုင်နေကြားဆောင်ရဲစခန်းတွေအကျန်းဖက်တိုက်ခတ်ခံရပြီးနောက်ပိုင်းစစ်တပ်နဲ့ရဲလုံခြုံရေးတွေကနေမြေရှင်းလင်းရေးလုပ်စင်မှာလူအခွင့်အရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တဲ့ဆိုတဲ့ကုလသမဂ္ဂအပါအဝင်လူအခွင့်အရေးအဖွဲ့တွေရဲ့ဆွဆွဲချက်တွေထွက်ပေါ်လာပြီးနောက်မှာအဲ့ဒီကိစ္စတွေကိုဒုသမရဦးမြင့်စွေဦးဆောင်တဲ့စုံစမ်းရေးကော်မရှင်ကပြန်လည်စုံစမ်းသွားဖို့ရှိသလိုတပ်မတော်ဘက်ကလည်းစုံစမ်းမှုတွေလုပ်သွားမယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်အခုတော့မြန်မာနိုင်ငံတွင်းကလူခွင့်ရေးအခြေအနေတွေဘက်ကိုအလှည့်ပေးသွားပါမယ်။ NRA အစိုးရတက်လက်ထက်2016ခုနှစ်ရဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေဟာ2015ခုနှစ်ကတည်းကတိုးမြင့်လာတယ်လို့လူခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ ND ဘာမာရဲ့2016ခုနှစ်အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တို့ပြည်ပခန့်ဖြစ်ရာရှမ်းနယ်ကချင်ပြည်နယ်တွေဘက်မှာလူခွင့်ရေးချိုးဖောက်မှုတွေပိုတိုးလာနေပြီးဖြစ်စဉ်တွေမှာတော့လက်နက်ကိုင်ဖွဲ့တွေကကျူးလွန်တဲ့ပြစ်မှုတွေပိုများတယ်လို့လည်းလူခွင့်ရေးစောင့်ကြည့်သူတွေကဆိုပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် BOA သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံတွင်လူခွေးရေးချိုးဖောက်မှုဟာ2016ခုနှစ်တွင်တိတိတသာမြင့်တက်လာတယ်လို့လူခွေးရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ ANDI ဘာမာကနေထုတ်ပြန်ခဲ့တာပါအထူးသဖြင့်စစ်မဲ့ဖြစ်ပွားရာရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်မှာလူခွေးရေးချိုးဖောက်မှုတွေပုံမှန်တိုးများလာတယ်လို့လူခွေးရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ ANDI ဘာမာရဲ့စီမံဖွဲ့ဝင်မတ်မိုးနေလီကပြောပါတယ်
2015မှာကျမတို့လက်လက်ညီတလို့ပြုစုထားတဲ့ဒီလူခွေးရေးချိုးဖောက်မှုနဲ့ဒီ2016မှာဖြစ်ခဲ့တဲ့ကိစ္စကိုနိုင်ရှိပြီးတော့ကြည့်ရဆုံးလို့ရှိရင်သဝက်တော့ပေါ့နော်ဒီဆိုဝါတို့မြင်လာတာကိုတွေ့ရတယ်အထူးသဖြင့်တော့ဒီဖြစ်ဖြစ်နေတဲ့ဒီကဒီမြောက်ပိုင်းနဲ့တချင်ပြီးခက်မှာပေါ့နော်ဖြစ်ကြတဲ့အဖြစ်ပြက်တွေအများဆုံးဖြစ်တော့ပေါ့ကျမတို့ဒီအရင်ဒီအစိုးရဖြစ်ပေမဲ့ပေါ့နော်ဒီကျမတို့လိုချင်တဲ့ဒီမိုကရေစီဆိုရလို့ပြောပေမဲ့အဟအတားကြီးအများကြီးရှိနေတဲ့အပေါ်မှာဒီလူခွင့်ရေးချိုးဖောက်မှုလူခွင့်ရေးမြင့်တင်ဖို့အတွက်မလုပ်ဆောင်နိုင်ဘူးဆိုတော့အချက်ကိုလည်းကျမတို့မြင်ရတာပေါ့
ယခင်2015ခုနှစ်မှတ်တမ်းအရလူခွင့်ရေးချိုးဖောက်မှု84မြို့ရှိရာကနေ2016ခုနှစ်တွင်တိုင်းနယ်ပြည်နယ်10ခုသွင်းမှာလူခွင့်ရေးချိုးဖောက်မှုပေါင်း154မြို့ရှိလာပြီးယခင်နှစ်သက်ချိုးဖောက်မှု20နီးပါးမြင့်တက်လာတယ်လို့မှတ်မောနေလီကဆိုပါတယ်လူခွေးရေချိုးဖောက်မှုဖြစ်စဉ်တွေမှာလက်နက်ကန်ဖွဲ့တွေကျူးလွန်တဲ့အဖြစ်တွေပုံများတယ်လို့မတ်မောနေလီကပြောပါတယ်
။ညီတော်အချင်းဒီစစ်တပ်ဖက်ကကျူးလွန်တာကတော့အများဆုံးဖြစ်တယ်။အဲ့ဒီထက်မှမှဒီဒီလူရှိပေါ့နော်ဒီလူရှိကြီးတွေပေါ့နော်အဲ့လိုမျိုးကျူးလွန်တာတွေရှိပါတယ်။ဆိုလို့ရှိရင်ဒီထက်မှလည်းကျမတို့ကောက်ခံတဲ့ထင်မှဒီလက်နက်ကန်အဖွဲ့တွေပေါ့နော်ဒီချန်ပီယံဘုံမှာဆိုလို့ရှိရင်လက်နက်ကန်အဖွဲ့တွေများတာပေါ့ဆိုတော့အဲ့ဒီလက်နက်ကန်အဖွဲ့တွေကနေချိုးဖောက်တဲ့ကိစ္စတွေကတော့အချို့တည်းတွေပေါ့နော်အဲ့လိုမျိုးတွေ့ရပါတယ်
2016ခုနှစ်တွင်ရှမ်းပြည်နယ်ဘက်မှာလူခွေးရေးချိုးဖောက်မှုခံရတဲ့ဖြစ်စဉ်ကိုတော့ရှမ်းလူခွေးရေးမှန်တိုင်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူမှနန်းလွန်လှိုင်းကခုလိုပြောပါတယ
်အတိမတ်တီတို့ရောဒီတိုင်းတနက်နေ့ပြတ်တာပေါ့နော်ဒီတွေရောလက်နက်ကန်အဖွဲ့နဲ့မှာပြီးတော့မှအဲ့လိုမျိုးအကြောင်းပြချက်ပြီးတော့မှခဏညအဲ့လိုမျိုးတွေလဲရှိရအရင်တိတာလာတာတော့တိုက်ပွဲဖြစ်တဲ့ချိန်အတွင်းမှာတော့ကြက်လီရင်နဲ့ပိုက်ပါပေါ့နော်ကြက်လီရင်နဲ့ဟိုလက်နက်ကင်လေးကိုတော့ပိုက်ရတော့ပိုက်တော့လက်နက်ကင်ရဲ့လူတွေမထိပဲနဲ့ဒီလူတွေကိုခဏညတော့ဖြည့်နေရပေါ့နော
်လူခွေးရေးချိုးဖောက်မှုမြင့်တက်လာတဲ့အပေါ်မှာလက်ရှိ NLD အစိုးရအနေနဲ့လူခွေးရေးကိုပုံပြီးမြင့်တင်ဖို့နဲ့ Federal Democracy စနစ်ကိုတက်လှမ်းနိုင်ရေးလူခွေးရေးမြင့်တင်ရေးနဲ့တရားမျှတမှုကိုရှာဖွေဖို့အရေးကြီးကြောင်းကိုလည်း ANDI ဘာမာကနေထောက်ပြထားပါတယ်လူခွေးရေးချိုးဖောက်မှုနဲ့ပတ်သက်ပြီးတော့လက်ရှိ NLD အစိုးရလက်ထက်မှာပွေလင်းမြင်သာမှုရှိလာတဲ့အတွက်လူမှုကွန်ရက်သတင်းမီဒီယာကနေတဆင့်ပြည်သူတွေပိုသိလာတယ်လို့ပြည်လူခွေးရေးဖွဲ့ရဲ့ညွှန်ကြားရေးမှူးစောအန်ဘတ်ကဆိုပါတယ
်ပွေလင်းလာတဲ့အချိန်မျိုးပေါ်မှာလူတွေရဲ့ဆိုရှယ်မီဒီယာကဆောင်းလာတဲ့ခါကျတော့ဖြစ်လာပြီဆိုလို့ရှိရင်ချက်ချက်ချက်သိရတာပေါ့နော်အရင်တော့ဆိုလို့ရှိတော့အဲ့လိုမျိုးချက်ချက်ချက်မသိရဘူးပေါ့နော်
အန်ဒီဘမရဲ့စင်ကစားတဲမှာတိုင်းသာလက်နက်ကန်အားစုတွေနဲ့တပ်မတော်တို့ကြားဖြစ်ပွားနေတဲ့လက်နက်ကန်ပဋိပက္ခတွေစစ်ဘေးရှောင်တွေပေါ်လူသားချင်းဆန္ဒတဲ့အကူအညီတွေတားဆီးခံရမှုတွေလူခုရေးချိုးဖောက်သူတွေကိုအပြစ်ပေးအေးအေးယူမှုမရှိခြင်းတရားမျှတမှုမရှိခြင်းတိုင်းဒေသပြည်သူလူထုတွေပေါ်ဖိနှိပ်တဲ့တရားဥပဒေတွေကိုအထူးကဝေဖန်ထောက်ပြထားပါတယ်ခင်ဗျာ
နိုင်ကိုရင်ပြောပြသွားတာပါရှင်အခုလိုမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေဟာအရင်ထက်ပိုများလာတယ်လို့လူခွင့်ရေးမှတ်တမ်းကွန်ရက်ရဲ့အစီရင်ခံစာတစ်ကဖော်ပြခဲ့ပေမဲ့လည်းဒါဟာလူခွင့်ရေးပြဿနာတွေပိုများလာတယ်ဆိုတာတဲ့ပိုပြီးပွင့်လင်းမြင်သာမှုရှိလာတာဖြစ်တယ်လို့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကတုံ့ပြန်ပါတယ် ဒီသတင်းပတ်တဲ့ထုတ်ပြန်တဲ့အစီရင်ခံစာပေါ်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်အဖွဲ့ရဲ့သဘောထားဘလို့ရှိသလဲဆိုတာကိုတော့ဆက်သွယ်စုံစမ်းထားတဲ့ရှားဖောင်ကပြောပြမှာပါရှင
်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အယတအစိုးရလက်ထက်မြန်မာနိုင်ငံတွင်းလူ့ခွင့်ရေးချိုးဖောက်မှုတွေပုံမှန်တွေ့ရှိလာရတာဟာမီဒီယာတွေရဲ့ပွင့်လင်းမြင်သာစွာတင်ပြနိုင်မှုတွေကြောင့်ပြင်ဆက်သွယ်မှုစနစ်နဲ့ဤပညာတိုးတက်အားကောင်းလာတာကြောင့်ဖြစ်နိုင်တယ်လို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်အဖွဲ့ရဲ့အတွင်းရေးမှူးဦးစစ်မြိုင်ကသုံးသပ်ပါတယ်
လိလာမိတော့ပေါ့လေဒါတော့ဒီခြားခြားလိလာပြီးတော့ဆန်းစစ်တဲ့အနေထားတော့မဟုတ်ဘူးကျွန်တော်တို့ workshop တွေမှာတော့ဆွေးနွေးပွဲတွေမှာအလုပ်တော့ဆွေးနွေးမေးမြန်းတဲ့အခါမှာတော့ဒါတွေဟာဘာကြောင့်လဲများလာတာဟာဆွေးနွေးတဲ့အခါမှာတော့သက်သက်မှုစနစ်တွေပေါ်လာတာလည်းအဓိကအကြောင်းအနေနဲ့လည်းပါလာရှိပါတယ်နောက်ဒီဘက်ကကျွန်တော်တို့လူမှုရေးနဲ့လူတွေရဲ့နေထိုင်မှုပုံစံနေရာလည်းတော်တော်လေးကြောင်းလာတဲ့အခါကျတော့အဲ့ဒီမှာလည်းမူကြီးဆိုင်ရာပြဿနာတွေကတော်တော်လေးပဲများလာတာရှိတယ်။နောက်မူကြီးစေဘာပိုင်းဆိုင်ရာလည်းများလာတဲ့အတွက်ဒီမှာလည်းပဲကျွန်တော်တို့လူပင်နဲ့ပတ်သက်လို့ဖြိုက်မှုတွေလည်းများလာတယ်။နောက်ကျွန်တော်တို့တိုင်းနာဒေသတွေမှာလည်းတချို့ဒေသတွေမှာတိုက်ပွဲတွေကဖြစ်ပွားနေစေဖြစ်တဲ့အတွက်ဒီတိုက်ပွဲဖြစ်တဲ့နယ်မြေတွေပဋိပက္ခဖြစ်တဲ့နယ်မြေတွေကတော့သူ့ရဲ့သဘောတဘာဝအရာကိုကကျွန်တော်တို့လူခွေရေးဖြိုက်မှုတွေဖြစ်တတ်တဲ့သဘောအတော့ရှိပါတယ်။ဆိုတော့ခုနပြောလို့များလာတဲ့ဆိုတော့ဟိုအနေထားကတော့အကြောင်းလေးမျိုးကြောင့်ဒါပို့ပြီးတော့ရင်သုံးတမ်းမယ်ဆိုတော့အဲ့ဒါတဘာဝကျတယ်လို့ကျွန်တော်မြင်ပါတယ
်ဖေဖော်ဝါရီ၈ရက်နေ့ကထုတ်ပြန်လိုက်တဲ့လူအခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ ND ဘာမာအဖွဲ့ရဲ့အစီရင်ခံစာအရမြန်မာနိုင်ငံမှာလူအခွင့်ရေးချိုးဖောက်မှုအခြေအနေဟာ2015ခုနှစ်နဲ့ရှင်ရင်2016ခုနှစ်မှာပိုးပြီးများလာတယ်လို့ဆိုထားပါတယ်အခုထုတ်ပြန်လိုက်တဲ့ ND ဘွမ်းမအဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်အဖွဲ့ကလစ်လာနေစေဖြစ်ပေမဲ့အရင်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာပါအချက်အလက်အထောက်အထားတချို့ကိုကြည့်မယ်ဆိုရင်တော့ခိုင်မာမှုရှိတာကိုတွေ့ရတယ်လို့ဦးစင်မြိုင်ကပြောပါတယ်။
ကျွန်တော်တို့အဲ့ဒါတော့လစ်လာနေစေပဲကော်မရှင်ဝင်တွေတော့ဟိုတိကျတော့ကျွန်တော်တို့လုံးလုံးစေတော့လေဟိုထုတ်ပြန်မှုတော့မရှိသေးဘူးလစ်လာနေလို့ပဲကြာဟိုသူကတော့ ND ဘွမ်းမကတော့6လပြည့်ထုတ်တာပေါ့လေကျွန်တော်တို့ရခင်ဟာတွေတော့ဟိုလေလာကြည့်တဲ့အခါမှာတော့ဖြစ်စဉ်တွေကတော့ဆရာကျော်150ပတ်ဝန်းကျင်ဖြစ်တာမျိုးတွေတော့တွေ့တာပေါ့လေတချို့အချက်လက်တွေတော့တော်တော်လေးခိုင်ခိုင်မာမာလို့ယူဆရတာပေါ့လေအချက်လက်ကြည့်လို့ဆိုတော့ပေါ်ပြတာတွေ့တယ်တချို့တော့လည်းပြည့်စုံမဟုတ်ပဲပေါ်ပြတာမျိုးတော့တွေ့တယ်ဒါကတော့အရင်မှအရင်ဖြစ်ခဲ့တဲ့ထုတ်ပြန်ခဲ့တဲ့ပုံမှာဟိုကျွန်တော်အနေနဲ့တွေ့ရှိတဲ့ပြည့်စုံချက်လောက်ပဲကျွန်တော်ပြောတာပါအခုလက်ရှိထုတ်ပြန်တာကတော့ကော်မရှင်နေနဲ့တော့ကျွန်တော်တို့လေလာစေပဲဖြစ်တယ်လေ
မြန်မာနိုင်ငံအတွင်းအထူးသဖြင့်ရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်စတဲ့ပြည်ပခဖြစ်နေတဲ့ဒေသအတွင်းကလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်လည်ရေးအဖွဲ့တွေကလည်းဝေဖန်ရှုတ်ချမ်းမှုတွေရှိနေပါတယ်ရှင်
တော်တော်ရှင်များရှင်မြန်မာနိုင်ငံမှာတံတန်းကနေကိုရန်တီအတန်းတင်ဆောင်မြေပွဲနဲ့အောင်ရှုံးသတ်မှတ်တဲ့စနစ်ကိုပယ်ဖျက်ပြီးအရေးချင်းစင်သတ်မှတ်တဲ့စနစ်ကိုအစားထိုးဖို့ရပြင်ဆင်နေပါပြီ။နှစ်ပေါင်းများစွာကျင့်သုံးလာတဲ့ဆာမေးပွဲစနစ်ကိုဖျက်သိမ်းမဲ့အပေါ်ကြိုးဆိုသူတွေလည်းရှိကြသလိုအရေးချင်းစင်သတ်မှတ်ရမှာပွင့်လင်းမြင်သာမှုမရှိမှဟုစိုးရိမ်သူတွေလည်းရှိကြပါရယ်။ပညာရေးကဏ္ဍမှာပြုပြင်ပြောင်းလဲရေးအစီအစဉ်နဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါရယ်။တော်ရရှင်တွေအနေနဲ့စနစ်တည်ပေါ်မျှော်လင့်ချက်တွေပဲဖြစ်ဖြစ်စိုးရိမ်မှုတွေပဲဖြစ်ဖြစ်ကိုယ့်ရဲ့ကိုယ်ပိုင်သဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ရာဖိတ်ခေါ်ပါရယ်။ပါဝင်ဆွေးနွေးလို့တဲ့တော်ရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါရယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါရယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါလိမ့်ရှင်။
စနေညတိုက်ရိုက်လေးလိုက်မှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုအမေရိကန်ရုပ်ရှင်လောကရဲ့အော်စကာဆုပေးပွဲအကြိုမြင့်ခွင့်တွေကိုအလှည့်ပေးပါမယ်။ အမေရိကန်ပြည်ထောင်စုမှကျင်းပမယ့်89ကြိမ်မြောက်အော့စကာရုပ်ရှင်ထူးချွန်ဆုပေးပွဲမှာဘသူတွေဆုတဆိပ်ပိုက်ပြီးအိမ်ပြန်နိုင်မလဲဆိုတဲ့အပေါ်ပရိသတ်တွေဝေဖန်ရေးသမားတွေနဲ့ဟောလိဝုဒ်ရုပ်ရှင်လောကသားတွေကြားနှစ်စဉ်ဖြစ်နေကြအတိုင်းသဘောထားကွဲလွဲနေကြပါတယ်။အမှုပညာအရေးသွေးပေါ်မူတည်ဆုံးဖြတ်ပြီးဆုပေးအပ်တဲ့ဆိုပေမဲ့နိုင်ငံရေးအရာလည်းစဉ်းစားလေ့ရှိတတ်တဲ့အကြောင်း VOA သတင်းတောက်ပန်နီလုတ်ပေါ်လိုရဲ့သတင်းဆောင်ပါကိုတော့နန်းလောင်ကပြောပြမှာပါရှင်။
ဒီနေ့အော်စကာဆုပေးပွဲမှာတော့ဒါရိုက်တာဒေမီယန်ချက်ဇလာရိုက်ကူတဲ့ဂီတနောက်ခံလာလာလန်ဇာကာကအဓိကအဆုကြီးရရမှာသိချရတယ်လို့အများကခံမှန်းနေကြပါတယ်။မလွဲမသွေရမှာပါ။ဟောလိဝုဒ်ဂီတလောကအကြောင်းရုပ်ရှင်ပညာစွမ်းနဲ့ဖန်တီးထားတဲ့ဇလန်ကောင်သဘောဖြစ်ပေမဲ့လည်းဆုဆက်လေးဆုအတွက်ရထားခံရလောက်အောင်ထိုက်တန်ရလားဆိုတာကတော့မေးစရာဖြစ်နေပါတယ်။ဟောလိဝုဒ်ရုပ်ရှင်သမိုင်းမှာဒီလောက်ဆုမြများရထားခံခဲ့ရပူတဲ့ဇာတ်ကားဆိုလို့1959က All About Eve နဲ့1969က Titanic ဇာတ်ကားနှစ်ကားသာရှိခဲ့ပူပါတယ်။ George Mason တက္ကသိုလ်ကရုပ်ရှင်နဲ့ဗီဒီယိုပညာဌာနညွှန်ကြားရေးမှူး Giovanna Chelsea ကတော့တခါတည်းကမှအမှုပညာအရေးတွေထက်ကြော်ညာနဲ့ငွေသုံးစွဲနိုင်မှုအားကပိုးပြီးအရေးပါတတ်တယ်လို့ဆိုပါတယ်
။ That's just to make sure you have the screenings in these markets at these times. So,there is a big machine.
ဒီလိုချိန်မျိုးမှာဈေးကွက်ကိုလိလာကဲကတ်ထားဖို့လိုပါတယ်။ဒါကြောင့်လဲစကားတင်စင်းထဲမှာပါလာဖို့လူလူဆက်ဆက်ရေးရန်ညားကြီးတွေရှိဖို့လဲလိုပါတယ်။ဒီနှစ်အော်စကာဆုအတွက်စကားတင်စင်းမှာလူနည်းစုတွေအကြောင်းရိုက်ကူထားတဲ့ဇာတ်ကားတွေနဲ့တရုတ်ဆောင်တွေပုံမပါဝင်လာတာကြောင့်အရင်ထက်ဆိုင်တော့ယုံကြည်မှုပုံများလာတယ်လို့လဲကိုရန်ရုပ်ရှင်ရိုက်ကူသူဖြစ်တဲ့ Chelsea ကပြောပါတယ်။ဒီထဲမှာမူရီစေပြဿနာနဲ့ကြုံနေရတဲ့အတိုင်းဝိုင်းကြားကြီးပြင်းလာတဲ့ African Nuevo Boa American လူငယ်တယောက်အကြောင်းရိုက်ကူထားတဲ့ Moonlight နဲ့ကဘာကျော်အားကစားသမားဖြစ်ခြင်းနဲ့အိမ်ထောင်တဲ့ဖခင်တယောက်ရဲ့ရုန်းကန်မှုအကြောင်း Denzel Washington တယောက်ဆောင်ထားတဲ့ Fences Zakari ပါဝင်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်း Oscar ဆုပေးရမှာလူဖြူရီတာကြီးစိုးနေတယ်ဆိုပြီးကန့်ကွက်မှုမျိုးတွေမိနစ်တုံးကမဖြစ်ခဲ့ရင်ဒီလိုဇာတ်ကားကောင်းတွေကိုတတိထားမိခြင်းမှထားမိနိုင်တယ်လို့လည်း Chelsea ကပြောပါတယ်။
Ask in the academy was called to task about their membership.
When we အများဆုံးရတဲ့ဇာတ်ကားစင်းမှာ hidden figures ဇာတ်ကားကနေရာယူခဲ့တယ်လို့ SEC ရုပ်ရှင်ထူးဆန်းစုလည်းရခဲ့ပါတယ်။ American ကနေလက်ကဘာစီကိုပထမဆုံးလူလိုက်ပါတဲ့အာကာသယာဉ်ပြည်လို့မှကူညီပေးခဲ့တဲ့ African Nuevo American လူမဲ့အမျိုးသမီး၃ယောက်အကြောင်းရိုက်ကူထားတဲ့ hidden figures ဖြစ်ရမှန်ဇာတ်ကားဟာလည်း Oscar ဆုရတဲ့နယ်လို့မြင်ကြပါတယ်။နိုင်ငံရေးဖြစ်ပေါ်တိုးတက်မှုကလည်း Oscar ဆုအပေါ်သက်ရောက်မှုရှိနိုင်ပါတယ်။တမရထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးလုပ်ငန်းကြောင့်ဒုက္ခဒဲရီပေါ်ပြန်ပြီးတော့အာရုံစိုက်လာပါတယ်။ဒါရိုက်တာဂျင်ကာလိုရိုစီရိုက်ကူးတဲ့ Fire at Sea မှတ်တမ်းတင်ဇာတ်ကားကတော့အီတလီနိုင်ငံကမ်းလွန်လမ်ပဒူဆာကျွန်းကိုအဆက်မပြတ်ရောက်လာနေတဲ့ဒုက္ခဒဲရီအကြောင်းရိုက်ကူးထားတာပါ။ဒုက္ခတဲ့အတော်များများအသက်ရှင်ပေမဲ့တိတ်ဆုံးသူတွေကလည်းအများအပြားရှိပါတယ်။
This is a moment for documentaries, it really is.
မှတ်တမ်းတင်ဇာတ်ကားတွေအတွက်တကယ်အချိန်ကောင်းပါ။တကယ်ပါမေခွန်းတွေအာယုံဆိုင်မှုတွေပိုများလာလေလေဒီလိုဇာတ်ကားတွေပိုးပြီးတော့အားကောင်းလာလေလေဖြစ်မှာပါမွတ်စလင်အများစုရှိရာနိုင်ငံခုနှစ်နိုင်ငံကလူတွေကိုအမေရိကန်ပြည်ဝင်ခွင့်ကန့်သတ်လို့ကြောင်းတမရထရမ့်ရဲ့အမိန့်ထွက်ပေါ်လာပြီးနောက်မှာတော့နိုင်ငံခြားဇာတ်ကားတကားဖြစ်တဲ့ The Salesman ဟာလည်းလှူကြိုက်များလာပါတယ်အီရန်နိုင်ငံသားရုပ်ရှင်ဒါရိုက်တာအက်ရှ်ကာဖာဟာဒီကတော့အော်စကာဆုရလို့ပြည်ဝင်ခွင့်ရရင်တော့အမေရိကန်ကိုဆုယူဖို့လာမှာမဟုတ်ဘူးလို့ပြောထားပါတယ်နိုင်ငံရေးအရာသဘောထားကွဲစရာအခြေအနေကြောင့်ပေကင်းရန်ကင်းပုံမှန်အကြောင်းအရာတွေကိုရိုက်ကူထားတဲ့ဇာတ်ကားတွေတရုတ်ဆောင်တွေကိုပဲရွေးချယ်တာမျိုးဖြစ်လာနိုင်တယ်လို့လဲ George Mason တက္ကသိုလ်က Chelsea ကပြောပါတယ
် La La Land is the barometer and La La Land has just
La La Land နဲ့အဓိကတိုင်းတာရမှာပါဒါက Trump အကြိုက်ကားလို့တော့မပြောချင်ပေမဲ့လူပြူတွေပျော်ပွဲရွှင်ပွဲလုပ်ကြတဲ့တာမန်ဇာတ်ကားတကားပါဒီနေ့ Oscar ဆုကိုလူနည်းစုအမှုပညာရှင်တွေကိုလည်းတန်းတူပေးအပ်ဖို့ Chelsea ကမျှော်မှန်းထားပြီးတဟာ Hollywood အတွက်မှန်ကန်တဲ့ရှေ့ခြေလှမ်းတစ်ရပ်ဖြစ်လိမ့်မယ်လို့ပြောပါတယ်ရှင်
နားလောင်ပြပြသွားတာပါရှင် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DPP ရုပ်သံလှိုင်းကနေပြီးတော့လည်းဖန်ယူကြည့်ရှုနိုင်ကြပါတယ် DPP ရုပ်သံစလောင်းကနေပြီးနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြတာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေပြင်သတင်းဆောင်ပါတွေတစ်ဆုံမေးမြန်းခန်းတွေနဲ့သတင်းပတ်စင်ကန်တာတွေကို DPP ရုပ်သံလှိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညကြပါရှင်2019ခုနှစ်ဖေဖော်ဝါရီလ10ရက်တောက်ကြနေညပိုင်း VOE စီစဉ်တွေကိုလိုင်းနိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ည10နာရီထိထုတ်လွှင့်ပေးသွားမယ်သတင်းပတ်စင်ကဏ္ဍတွေမှာတော့အမျိုးသမီးကန္တာနဲ့အတူသုတဆုံးလေအမေရိကန်တခွင်ကိုနားဆင်ရမှာဖြစ်သလိုသိပ္ပံနဲ့နည်းပညာအစီအစဉ်မှာတော့
ဒါဥပေဒပညာရှင်တွေကနေပြီးဒီမော်လီကူလာတွေကိုတိဆောက်တယ်။ကျွန်တော်တို့လိုယူပပေဒဒါမို့အင်ဂျင်နီယာတွေကနေပြီးတော့ဒီကားတွေကိုဘလို့မောင်းမလဲဆိုတော့တက်စ်လုပ်တယ်။အဲ့လိုဆိုတော့ဒီတိုင်ပွဲရဲ့ရလက
တမီတာရဲ့ဂရေဘုံတစ်ဘုံမှာတစ်ဘုံလောက်သာရှိတဲ့နာနိုကားကလေးတွေပြိုင်ပွဲမှာပါဝင်မဲ့အိုဟိုင်းယိုတက္ကသိုလ်အသင်းကပါမောက်ခဒေါက်တာဆောဝေလာနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရမှာပါ။ဒီစီဇန်တွေကမှအခုအရင်ဆုံးအမျိုးသမီးကန္တာကိုနားဆင်ရပါမယ်ရှင်။နိုင်ငံအမေရိကန်နိုင်ငံတော်တရားရုံးချုပ်မှာတာဝန်ထမ်းဆောင်နေတဲ့တရားသူကြီးတွေနဲ့အမျိုးသမီး3ဦးသာရှိတဲ့အထက် Ruth Bader Ginsburg လည်းတဦးအပါဝင်ဖြစ်ပါတယ်။အမျိုးသမီးတွေတန်းတူအခွင့်အရေးအတွက်ဥပဒေတွေပြဋ္ဌာန်းနိုင်ရေးကြိုးပမ်းသူတွေထဲမှာသူကထင်ရှားပါတယ်။မကြသေးခင်ကအထင်ကရ Stanford တက္ကသိုလ်မှာသူ့ဘဝတာကြိုးပမ်းခဲ့တဲ့ဖြစ်စဉ်တွေအမှတ်တရပြောကြားချက်တွေအကြောင်းဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်းကတင်ပြထားပါတယ်ရှင်။
Cause it only serves to make me more determined to achieve my final goal. And I come
now Ruth Bader Ginsburg's greatest challenge lies ahead. A challenge to which she brings a powerful mind, a temperament for healing, a compassionate heart, a lifetime of experience. Her story already is a part of our history. Now her words and her judgments will help to shape our nation today and well into the 21st century. Most of us know that the inscription
Ruth Bader Ginsburg နေနဲ့ဆီမှာအကဲဆတ်မှုရင်ဆိုင်ရမှာဖြစ်ပါတယ်။ဒီအကဲဆတ်မှုကိုရင်ဆိုင်နိုင်ဖို့သူ့အနေနဲ့ညံထက်မြက်စိတ်စေတနာကောင်းပြီးကိုကျင်းစာစိတ်လည်းရှိတဲ့အပြင်အတွေ့အကြုံလည်းအပြည့်အဝရှိပါတယ်။သူ့ရဲ့အကြောင်းဟာ American သမိုင်းမှာပါဝင်ပြီးသားဖြစ်ပါတယ်။အခုသူရဲ့ပြောဆိုချက်ဆုံးဖြတ်ချက်တွေဟာကျွန်တော်တို့နိုင်ငံရဲ့အနာဂတ်ကိုပုံဖော်ရမှာဒီနေ့အစလို့21ရာစုလောက်လျှောက်ပါဝင်တော့မှာပါနိုင်ငံတော်တရားရုံးချုပ်အဆောက်အဦအဝင်ပေါက်မှာဥပဒေအရအလုံးတန်းတူအခွင့်အရေးရှိကြတယ်လို့ကပီးထူထားပါတယ်နောက်အဝင်ပေါက်မှာတရားဥပဒေဟာလွတ်လပ်မှုကိုစောင့်ရှောက်ရမယ်လို့ကပီးထူထားပါတယ် Ruth Bader Ginsburg အနေနဲ့နိုင်ငံအကျိုးကိုကာကွယ်စောင့်ရှောက်ပြီးတန်းတူအခွင့်အရေးကိုအမတ်ခံချက်ပေးနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
ခရကတော့1993ခုဩဂုတ်လ10ရက်နေ့ကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ထိုစဉ်သမ္မတကလင်တန်ကအင်ပီရိုမှာကျင်းပခဲ့တဲ့ကျန်းသစ္စာကျင်းဆိုပွဲမှာ Ruth Bader Ginsburg နဲ့ပတ်သက်လို့ပြောကြားသွားတာပါ1990ခုနှစ်မြောက်ကထိုစဉ်နိုင်ငံတော်တရားရုံးချုပ်မှာတရားသူကြီး5ဦးနဲ့အမျိုးသမီးတရားသူကြီးအဖြစ်ဆန်ဒရာ ဒီ အိုကော်နာတဦးသာရှိခဲ့ပြီး Ruth Bader Ginsburg ဟာဒုတိယမြောက်အမျိုးသမီးနိုင်ငံတော်တရားရုံးချုပ်တရားသူကြီးလည်းဖြစ်ပါတယ်။သူဟာနယူးယောက်မြို့ဘရုကလင်မှာ1993ခုကမွေးဖွားခဲ့ပြီးခုဆိုအသက်83နှစ်ရှိပါပြီ။သူဟာအထင်ကြီးတဲ့တက္ကသိုလ်တွေဖြစ်တဲ့ Cornell Harvard နဲ့ Columbia တို့ကဥပဒေဘွဲ့ရခဲ့ပြီး Rutgers တက္ကသိုလ်မှာဥပဒေပါမော့ခဖြစ်ဆောင်ရွက်ခါ Washington DC ဗဟိုအစိုးရအယူခံတရားရုံးမှာတရားသူကြီးဖြစ်ခန့်အပ်ခံခဲ့ရတာဖြစ်ပါတယ်။1993ခုနှစ်မှာသမ္မတကလင်တန်ကသူ့ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်ခန့်အပ်ခဲ့တာဖြစ်ပါတယ်။တရားသူကြီး Ginsburg အနေနဲ့ကြားမှဒန်တူအခွင့်အရေးရရှိမှုနဲ့ပတ်သက်လို့အမျိုးသမီးတွေဘက်ကအကျိုးတော်ဆောင်ဖြစ်ဆွမ်းဆန်းတမန်ဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ဟာဖေဖော်ဝါရီလ6ရက်နေ့ကအထင်ကြီး Stanford တက္ကသိုလ်မှာအထူးပဲရှိတဲ့ဘဝဆိုတဲ့ကောင်းကြီးနဲ့ဟောပြောပို့ချခဲ့ရမှာသူ့ရဲ့အမှတ်ရစရာပြောကြားချက်တချို့ကိုဒီအစီအစဉ်မှာကောက်နှုတ်တင်ပြလိုပါတယ်။ဒီပဲရှိတဲ့ဘဝဆိုတဲ့စာသားအပေါ်သူ့ရဲ့ခံယူချက်နဲ့ပတ်သက်လို့
To put it simply, it means doing something outside yourself.
ရှင်းရှင်းပဲပြောရမယ်ဆိုရင်ကိုယ်တွေမဟုတ်ပဲတခြားတွေတစ်ခုခုလုပ်ပေးခြင်းပါပဲ။ကျွန်မဥပဒေကြောင်းသားတွေကိုတခါတည်းရမိကွန်းပြောရမှာသူတို့အနေနဲ့ရှေ့နေလို့ကိုအသက်မွေးဝန်းကြောင်းတစ်ခုတွေပဲလုပ်မယ်ဆိုရင်ကိုယ့်ရဲ့ကျွမ်းကျင်မှုကိုပဲအတုံးချရာရောက်တာမှုပိုက်ပြင်သမားနဲ့တူနေမယ်။ဒါပေမဲ့တကယ်ကိုဥပဒေပညာရှင်ဖြစ်ချင်တဲ့ဆိုရင်တော့ကိုယ့်အတွက်တာမဟုတ်ပဲကိုယ့်လူအဖွဲ့အစည်းမှာပြုပြင်တင်တာတွေလူတွေရဲ့နေထိုင်မှုဘဝပိုကောင်းအောင်လှုပ်ဆောင်မှုတွေကိုယ့်လောက်ဘဝပြီးမကောင်းကြသူတွေအတွက်ကူညီမှုတွေကိုလုပ်ပေးရမှာဖြစ်တယ်လို့တရားသူကြီး Ruth Bader Ginsburg ကအတိပ္ပယ်ရှိတဲ့ဘဝအ내အတိပ္ပယ်ကိုဖွင့်ဆိုသွားတာဖြစ်ပါတယ် Ruth Bader Ginsburg ဒီနေ့ဥပဒေကြောင်းတက်စင်ကြားမှခွဲခြားမှုနဲ့ပတ်သက်လို့သူ့ရဲ့အတွေ့အကြုံကိုပြောပြခဲ့ရမှာတော့
In the days when I went to law school in my entering class at Harvard was over 500 students and only 9 were women
ကျမဥပဒေကြောင်းတက်တုန်းကနဲ့ Harvard တက်ကသူကျောင်းတက်တုန်းကကျောင်းသား900နဲ့9ဦးကပဲအမျိုးသမီးတွေဖြစ်ပါလေအဲ့ဒီတုန်းကခွဲခြားဆက်ဆံမှုကိုကန့်ကွက်တဲ့ဥပဒေလည်းမရှိသေးပါဘူးဥပဒေကော်မတီတွေကလူငှားရမယ်ဆိုရင်အမျိုးသမီးရှင်တွေတွေမလိုချင်ဘူးအမျိုးသမီးရှင်တွေတူကိုငှားမိပါရဲ့အတုံးကိုမကြဘူးစသဖြင့်တော်တန်တွေမကြခဏကြားနေရတာဖြစ်ပါလေအဲ့ဒီတော့အမျိုးသားတွေကရောဘယ်နှစ်ယောက်ငှားရမ်းခဲ့သလဲဘယ်နှစ်ယောက်ကကိုထင်ထားတယ်မဖြစ်ကြသလဲလို့ကျမပြန်မေးခဲ့ပါလေဒီလိုမျိုးမိကွန်းတွေကအဲ့ဒီတုန်းကတိတ်မေးလို့မရှိခဲ့ကြပါဘူးဥပမာ Harvard ဥပဒေကျောင်းမှာအဲ့ဒီတုန်းကစာသင်အဆောက်အဦးနှစ်ခုရှိပါတယ်တစ်ခုမှာပဲအမျိုးသမီးရေအိမ်သာရှိပါတယ်ဒါကြောင့်ကျမတို့အတန်းတက်တယ်3-4နာရီကြာစာမွေးဖြေတယ်ဆိုရင်ရေအိမ်သာတက်ချင်ရင်တစ်ဖက်အဆောက်အဦးကိုအပြည့်အလွှားသွားကြရပါလေခေတ္တကကျမတို့ကမချိနှက်တာကိုမပြခဲ့ကြဘူးအဲ့ဒီတုန်းကအခြေအနေကိုကြည်ကြည်ညံ့ညံ့နဲ့လက်ခံခဲ့ကြတယ်ဒါပေမဲ့လည်း1960ခုနှစ်မြောက်နောက်ပိုင်းမှာမြို့သမြခွင့်ရေးလှုပ်ရှားမှုဟာအမေရိကန်ပြည်ထောင်စုမှာပြန်အရှိန်ရလာပါလေပြည်သူခွင့်ရေးလှုပ်ရှားမှုကြောင့်ပြင်ကမ္ဘာတစ်ပတ်မြို့သမီးရေးလှုပ်ရှားမှုတွေကြောင့်တစ်စိတ်တစ်ပိုင်းနဲ့ဖြစ်ပါတယ်ကုလသမဂ္ဂကလည်းနိုင်ငံတကာအမျိုးသမီးများနေ့ကိုသတ်မှတ်ခဲ့ပါတယ်။အပြောင်းအလဲတွေကိုအနှံ့အပြားပဲတွေ့လာကြရပါတယ်။ဒါကြောင့်ကြားမခွဲခြားတဲ့ဥပဒေတွေကိုပြောင်းပြစ်ဖို့ဖြစ်လာခဲ့ပါတယ်။အမျိုးသမီးတွေရဲ့ဦးစားပေးမှုဟာမိသားစုဖြစ်တဲ့အိမ်တောင်နိုင်ရမယ်။အမျိုးသားတွေကအိမ်ပြင်ငွေရှာရမယ်လို့ယူဆခဲ့ပြီးနိုင်ငံရဲ့ဥပဒေအတော်များများကိုအဲ့ဒီခံယူချက်နဲ့ကိုက်ပြီးပြဋ္ဌာန်းခဲ့ကြတာတွေရှိပါတယ်။ဒီလိုမျိုးဥပဒေတွေဟာ1980ခုနှစ်များနောက်ပိုင်းမှာတော့အာလုံနီပါမရှိခဲ့ကြတော့ပါဘူးလို့ Ruth Bader Ginsburg ကပြောသွားခဲ့တာပါသူအနေနဲ့ဟောပြောပွဲတွေမှာမကြခဏအမေးခံခဲ့ရတဲ့မိကွန်းတစ်ခုကတော့ဘယ်လိုအကောင်းဆုံးအကြံဉာဏ်ပေးခြင်းပါတယ်လဲဆိုတာပါပဲသူ့ရဲ့အဖြေကတော့
Yes I do It comes from my savvy mother-in-law advice she gave me on my wedding dayIn every good marriage, she counseled.
ကောင်းဆုံးအကြံဉာဏ်ပေးဖို့ရှိပါတယ်။အဲ့ဒါကတော့ကျမရဲ့ပန်းနာလာတဲ့ယောက်မပြောတဲ့စကားပါ။ကျမခင်မွန်းနဲ့လက်ထပ်တဲ့နေ့မှာသူပြောခဲ့တာကအိမ်တော်တွေမှာအောင်မြင်မှုကတခါတလေမကြားကြအောင်ဆောင်နေဖို့ပါပဲ။ကျမအနေနဲ့အဲ့ဒီစကားကိုအမြဲပဲနားထောင်ခဲ့ပါတယ်။ကျမရဲ့56နှစ်တန်းအိမ်တော်ရေးတက်တန်းတစ်လျှောက်မှာသာမကလုပ်ငန်းခွင်မှာရောအမေရိကန်ပြည်ထောင်စုရဲ့နိုင်ငံတော်တရားရုံးချုပ်မှာပါဒါကိုကျင့်သုံးခဲ့ပါတယ်လူကိုနာကျင်စေတဲ့တစ်ဖက်လူကိုမဆာမနာပြောဆိုတဲ့စကားမျိုးကြားရင်ဒေါသထွက်မယ်မချေနှက်မှုနဲ့တုံ့ပြန်မယ်ဆိုရင်ကိုလိုချင်တာကိုပြောချင်တာကိုနားချချင်တာကိုရမှာမဟုတ်ဘူးလို့ Ruth Bader Ginsburg ကပြောခဲ့တာဖြစ်ပါတယ်ဒါအပြင်သူခင်မွန်းရဲ့ဖခင်ဖြစ်သူရဲ့အကြံပေးချက်ကိုလည်းတရားသူကြီးကခံယူခဲ့ပါတယ်အဲ့ဒါကတော့
Advice from my father-in-law has also served me well. He gave it during my gap years,
1954 to 1956. ကျမတို့မိသားစုက3ဦးဖြစ်လာမှမို့ကျမကနောက်နှစ် ပဒေကြောင်းစတက်ဖို့ကလေးတစ်ဖက်နဲ့တင်နိုင်ပါမလားလို့စိတ်ပူခဲ့တယ်။ကျမရဲ့ခင်မွန်ဖခင်ပြီးခဲ့တဲ့အကြံကတော့ရူဒီဥပဒေကြောင်းမတက်နိုင်ဘူးဆိုလေဘယ်သူကမှအပြစ်ပြောမှာမဟုတ်ဘူး။ဒါပေမဲ့လေဥပဒေပညာကိုတကယ်ပဲစီးပူးခြင်းနဲ့ဆိုရင်တော့စိတ်ပူပင်နာတွေကိုရပ်ပြီးကိုယ်တွေအရေးကြီးတာကိုဖြစ်အောင်လုပ်နိုင်မဲ့နီလန်းကိုရှာရမယ်ဆိုတာပါပဲလို့ Ruth Bader Ginsburg ကပြောသွားတာဖြစ်ပါတယ်။သူ့ရဲ့ခုလိုအမျှော်မြင်ကြီးမှုနဲ့ဇွဲလုံးလမလျှော့ကြိုးပမ်းမှုကြောင့်လေ Ruth Bader Ginsburg ဟာနိုင်ငံတော်တရားရုံးချုပ်မှာအမျိုးသမီးတရားသူကြီးတွေနဲ့တူဖြစ်ပြီးအမျိုးသမီးများတန်းတူအခွင့်အရေးရှေ့ဆောင်အဖြစ်သမိုင်းတင်ခံရပြီဖြစ်ပါတယ်။တသက်တာတာဝန်ထမ်းဆောင်ရမယ်ဒီနိုင်ငံတော်တရားရုံးချုပ်တရားသူကြီးယာဒူးကနေအသက်83နှစ်အရွယ်ရှိပြီဖြစ်တဲ့တရားသူကြီးဂင်းစဘတ်ကတော့သူတာဝန်ချီအောင်ထမ်းဆောင်နိုင်သေးပြီးတော့ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့မကြာခဏဖြေကြားခဲ့ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my
လာလာတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုအခုလိုတာကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုစနေမနေ့ပိုင်းမှာနှာစင်နိုင်ကြပါရရှင်အခုဆက်ပြီးသုတဆုံလေအမေရိကန်တခွင်ကိုနှာစင်ကြရပါမယ်ဒီတစ်ပတ်မှာတော့အာဖရိကန်အမေရိကန်လအဖြစ်သတ်မှတ်ထားတဲ့ဖေဖော်ဝါရီလရဲ့အကြောင်းကိုပြောပြပေးမှာပါလူမဲတွေရဲ့ဒန်းတူအခွင့်ရေးရဖို့ကြိုးပမ်းမှုအပြင်သမိုင်းဝင်တဲ့ဖေဖော်ဝါရီလရဲ့နေ့ရက်တွေအကြောင်းကိုအောင်အောင်နဲ့အတူရှားဖောင်ကအကူအညီတင်ဆက်ထားပါရရှင်
အမေရိကန်သမိုင်းမှာအပြောင်းအလဲတွေဖြစ်စေခဲ့တဲ့အာဖရိကန်အမေရိကန်တွေကိုဂုဏ်ပြုတဲ့အနေနဲ့အာဖရိကန်အမေရိကန်လအဖြစ်သတ်မှတ်ပြီးနှစ်စဉ်အောက်မြွေအထိမ်းအမှတ်တွေကိုအမေရိကန်ပြည်ထောင်စုမှာပြုလုပ်ကြပါတယ်။1986ခုနှစ်ကစလို့အမေရိကန်သမ္မတအဆက်ဆက်ကအာဖရိကန်အမေရိကန်လရဲ့လို့လဲသတ်မှတ်ခဲ့ကြတာပါရှာဖောင်ရဲ့
ဟုတ်ပါပြီရှင်ဒီတစ်ပတ်အစီအစဉ်ကတော့အာဖရိကန်အမေရိကန်ចောင်းသားတွေရဲ့ဆန္ဒပြပွဲအကြောင်းနဲ့စလိုက်ကြရအောင်လားကိုအောင်ရေ
ကောင်းပါပြီဗျာလွန်ခဲ့တဲ့56နှစ်1960ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာမြောက်ကယ်ရိုလိုင်းနားပြည်နယ်က Greensboro မြို့ကဒီလူမဲចောင်းသားတွေဟာသူတို့ရပိုင်ခွင့်တွေအတွက်ဆန္ဒပြခဲ့ကြပါတယ်အဲ့ဒီကာလကလူပြူလူမဲခွဲခြားမှုတွေရှိနေတော့သူတို့ဆန္ဒပြခဲ့ပုံကလည်းအတော်ပညာပါပါတယ် Woodward နဲ့ Crest ဆိုတဲ့ဈေးဆိုင်တွေကလူပြူတွေသာထိုင်လို့ရတဲ့ဒီထမင်းစားကုန်တွေမှာသူတို့ကဝင်ထိုင်ခဲ့တယ်အဲ့ဒီတော့ဆိုင်ပိုင်ရှင်တွေကသူတို့ကိုဈေးရောင်းမပေးနိုင်ဘူးဆိုပြီးညှင်းဆုပ်ခဲ့တဲ့အပြင်ဒီထိုင်နေတဲ့နေရာတွေကနေဖယ်ပေးဖို့မောင်းထုတ်ခဲ့ပါတယ်
။ဒါပေမဲ့လူမဲចောင်းသားတွေကဆက်ထိုင်နေတဲ့အတွက်လူတို့ကြားမငြိမ်မသက်ဖြစ်စေမှုတားမြစ်နေရာတွေကိုကျူးကျော်ဝင်ရောက်မှုနဲ့ရဲတွေကចောင်းသားတွေကိုဖမ်းဆီးခဲ့ပါတယ်
။အဲ့လိုအနုနည်းနဲ့ဆန္ဒပြတာဒါပထမဆုံးမဟုတ်ပေမဲ့ Greensboro ကဆန္ဒပြပွဲနောက်ပိုင်းမှာတော့ဒီလူမဲတွေဝင်ရောက်ခွင့်တားမြစ်ထားတဲ့နေရာတွေကိုအာနာဖီဆန်ပီဝင်ရောက်တာမျိုးအမေရိကန်ပြည်ထောင်စုတဝမ်းမှာပြန့်နှံ့လာခဲ့ပါတယ်
။ဆန္ဒပြသူတွေကိုဖမ်းဆီးခေါ်ဆောင်သွားရလမ်းမှာလဲ We shall overcome ကျွန်တော်တို့ဟာခက်ခဲတွေကိုရင်ဆိုင်နိုင်လိမ့်မယ်ဆိုတဲ့အယက်သားအခွင့်အရေးလှူရှားမှုတခြင်းကိုလည်းတည်ဆိုခဲ့ကြပါတယ်။
ကြမငြိမ်မသက်ဖြစ်စေမှုကျူးကျော်ဝင်ရောက်မှုတွေကြောင့်ဖမ်းဆီးခံရတဲ့လူပြူလူမဲကောလိပ်ကျောင်းသားတွေအယက်သားအခွင့်အရေးလျှားသူတွေဟာသူတို့ပေါ်ချမှတ်ထားတဲ့ဒဏ်ချင်းငွေကိုမပေးဘဲဒီပြစ်ဒဏ်ကိုခံယူခဲ့တာကြောင့်တောင်ပိုင်းပြည်နယ်မြို့တွေကထောင်နေမှာလူတွေပြေးသွားခဲ့ပါတယ်တဲ့ရှားပေါင်ကြီးဒီနောက်1962ခုနှစ်စက်တင်ဘာလအတွင်းဒီတောင်ပိုင်းပြည်နယ်ကမြို့ပေါင်း120ကျော်မှာအခုလိုအနုနည်းနဲ့အာဏာဖီဆန်ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်ဗျာ
ဖိနိုင်သူတွေအောက်မှာအခွင့်အရေးဆိုတာတိုက်ယူမရတယ်လို့ဆိုကြတာမျိုးဖြစ်မလားမသိပါဘူးရှင်။အဲ့ဒီနောက်မှာတော့စားတော့ဆိုင်တော်များများမှာအသားအရောင်ခွဲခြားမှုကိုဖျက်သိမ်းခဲ့ရပါတယ်။ မေရိကန်လွတ်တော်ကလည်းဟိုတယ်နဲ့စားသောက်ဆိုင်တွေမှာအသားအရောင်ခွဲခြားပြီးဝန်ဆောင်မှုပေးတာတွေကိုတားမြစ်တဲ့ဥပဒေပါဝင်တဲ့1964ခုနှစ်အယတအခွင့်ရေးဆိုင်ရာဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်ရှင်
။ဒီတစ်ခါတော့ပထမဆုံးစီးပွားပြည့်စတင်ပြည့်စွဲတဲ့လေကြောင်းလိုင်းအကြောင်းကိုတင်ပြအောင်လားရှာပေါင်ရေ
။ကောင်းပါပြီရှင်။1940ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာအင်ဂျင်လေးလုံးတက် Dixie Clipper လို့ခေါ်တဲ့ရေတရအနေပြန်တက်တဲ့လင်းရင်ပြန်တဲ့ Pan American World Airway ကပထမဆုံးနိုင်ငံတကာခီးစဉ်တွေကိုစတင်ခဲ့ပါတယ်။ဟိုတုန်းကနီးပညာကလည်းမထွန်းကားသေးတော့ဒီလင်းရင်မှာခီးတဲ့10ယောက်လောက်ပဲလိုက်ပါနိုင်ခဲ့တယ်ကိုအောင်ရေ
။ဟုတ်ပါတယ်ဒါရင်ဘယ်ဟုတ်သေးမလဲဗျာ။လင်းရင်ဝန်ထမ်းတွေကလည်း17ယောက်တောင်လိုက်ရပါတယ်။ခီးစဉ်ကိုနယူးယောက်မြို့ကနေစတင်ပြီးပေါ်တူဂီကဘာမျူဒါလစ်ဘွန်ဘိုလာမာအနောက်အာဖရိကကဂီနီထရနင်ဒက်ပို့တ်အော့ဖ်စပိန်နဲ့ပေါ်တိုရီကိုကဆန်ဟူအန်နိုကိုပြေးဆွဲခဲ့တာပါဒစ်ကစီကလစ်ပါလေးရင်ဟာမိုင်12200နီးပါးသည့်ခီးစဉ်တွေကို6ရက်ကြာပြန်တမ်းပြီးဖေဖော်ဝါရီလ9ရက်နေ့မှာနယူးယောက်ကိုပြန်လည်ရောက်ရှိခဲ့တယ်လို့ဆိုပါတယ်ဗျာဒီခီးစဉ်အတွင်းမှာအမေရိကန်ခီးတဲ့လေရင်အာဖရိကမှာဆင်းသက်ခဲ့တာပထမဆုံးလည်းဖြစ်ပါတယ်အဲ့ဒီနောက်52နှစ်ကြာပြီး1992ခုနှစ်မှာတမိုင်းဝင်ခီးစဉ်ပြန်တန်းခဲ့တဲ့ Pan American လေကြောင်းလိုင်းဒေဝါလီခံခဲ့ရပါတယ်။ယင်းနှိမ့်မြုပ်နှံစရေးကြီးမားလာပြီးခီးတဲ့ဥယျာဉ်အရနည်းလာတာကြောင့်အခုလိုအခြေကိုဆက်ရောက်ခဲ့တာပါခင်ဗျာ
။အဲ့ဒီတုန်းကအချိန်ဆိုရင်တော့ဒီလေရင်ဟာအကြီးဆုံးမျိုးစားထဲမှာပါပြီး1938နဲ့1940ခုနှစ်ကြားမှာ American Boeing လေရင်ကုမ္ပဏီကထုတ်လုပ်ခဲ့တာပါ။သမုတ်တရားကိုဖြတ်ပြီးပြန်တန်းနိုင်အောင်ကြီးမားတဲ့တောင်ပံတွေကိုတပ်ဆင်ပေးခဲ့ပါတယ်။အဲ့ဒီအချိန်တုန်းက Clipper လေယာဉ်မျိုးစား12စီးအထိထုတ်လုပ်ခဲ့ပြီးအဲ့ဒီထဲကကိုးစင်းကတော့ Pan American လေကြောင်းလိုင်းအတွက်ဖြစ်ပါတယ်ရှင်
။ကဲဒီတစ်ခါတော့ Maple Ni Snit တခုအကြောင်းကိုပြောပြအောင်လားရှာပေါင်းရေ။ American ပြည်ထောင်စုမှာလျှို့ဝှက် Maple Ni Snit ကိုဘယ်တော့နေရစတင်ခဲ့တယ်လို့ထင်လဲဗျ
။နှစ်ပေါင်းရာချီရှိခဲ့ပြီလို့တော့ထင်တာပဲကိုအောင်ရေ
။ဟုတ်ပါတယ်1888ခုနှစ်ဖေဖော်ဝါရီလ2ရက်နေ့မှာဒီ Kentucky ပြည်နယ် Louisville မှာကျင်းပတဲ့ရွေးကောက်ပွဲမှာစပြီးဒီလျှို့ဝှက် Maple Ni Snit ကိုကျင်းသုံးခဲ့တာပါ။ဟိုတုန်းကတော့အများရှိမှမဲပေးရတာကြောင့်စန့်ကျင်ဘက်တွေကရန်ပြူတာကိုခံရနိုင်တဲ့အခြေအနေမျိုးတွေလည်းရှိတာကြောင့်ဒီနီးစနစ်ကိုပြောင်းလဲကျင့်သုံးခဲ့ပါတယ်။တားပိုက်ကောင်တွေပေါ်တဲ့ဩစတြေးလျနိုင်ငံမှာလျှို့ဝှက်မဲပေးနီးစနစ်ကိုစတင်ကျင့်သုံးတာကြောင့်ဒီ Louisville ကစတင်ခဲ့တဲ့မဲပေးနီးစနစ်ကိုတားပိုက်ကောင်မဲပေးနီးစနစ်လို့လည်းခေါ်ကြပါတယ်
။အခုလိုကိုကြိုက်နေတဲ့ရလူကိုလွတ်လွတ်လပ်လပ်မဲပေးနိုင်တာကြောင့် Louisville ကရွေးကောက်ပွဲကာလတွေမှာလူလူတွေဟာတက်တက်ကြွကြွနဲ့ပါဝင်လာကြပြီးဖိုတုံးကထဲအဲ့ဒီ1888ခုနှစ်ကကျင်းပတဲ့ရွေးကောက်ပွဲမှာမဲပေးသူတွေပုံများလာခဲ့ပါတယ်။အဲ့ဒီနောက်မှာတော့အမေရိကန်နိုင်ငံတဝန်းကပြည်နယ်တွေမြို့တွေကိုဒီလျှို့ဝှက်မဲပေးနည်းစနစ်တဟုန်ထိုးပြန့်နှံ့သွားခဲ့ပါတယ်
။ကဲဒီတစ်ခါတော့အမေရိကန်သမိုင်းမှာအမဲဆက်ဆုံးထင်းစရာကိစ္စကိုဆောင်ရွက်ခဲ့တဲ့လွှတ်တော်အမတ်တယောက်အကြောင်းကိုပြောပြခြင်းပါတယ်ဗျာ
။ဘသူပါလိုက်ကိုအောင်ရေ။
လွန်ခဲ့တဲ့65နှစ် 1950 ခုဖေဖော်ဝါရီလ9ရက်နေ့မှာ Wisconsin ပြည်နယ်ထက်လွတ်တော်အမတ် Joseph McCarthy West Virginia ပြည်နယ် Wheeling က Republican Women's Club မှာမိန့်ခွန်းပြောကြားခဲ့ပါတယ်။အဲဒီလိုပြောကြားမှုတွေအတွင်းအမေရိကန်နိုင်ငံသားရေးဌာနကကွန်မြူနစ်205ရောက်ရဲ့စီးရင်သူ့မှာရှိတယ်ဆိုပြီးတော့ထုတ်ပေါ်ကြေညာခဲ့ပါတယ်
။ဒါဟာအဲ့ဒီခေတ်ကာလတခြား Republican လွတ်တော်အမတ်တွေလိုပဲကွန်မြူနစ်ဝါဒအပေါ်ကြောက်ရွံ့မှုကိုအသုံးချပြီးဒီမိုကရက်သမ္မတ Harry Truman ကိုအခက်အခဲတွေဖြစ်အောင်လုပ်ခဲ့တာပါတဲ့။အဲ့ဒီအချိန်ကသူ့လုပ်ဖော်ခိုင်းမဲ့တွေကလည်းတခြားconservative အမတွေထဲ senator McCarthy ဟာပိုအန်ဒီရဲ့ကြီးတဲ့လူဖြစ်သတ်မှတ်ခဲ့ကြပါတယ်တဲ့
အခုလိုသူ့ရဲ့ဆွဆွဲချက်တွေမှန်ကန်သလားဆိုတာကိုဂယုမဆိုင်ပဲပြောဆိုတဲ့အပြင်ဒီလိုဆွဆွဲချက်တွေကြောင့်လူများပြားဘဝပြတ်သွားနိုင်တယ်လို့သူ့ရဲ့စန့်ကျင်ဘက်တွေကပြောကြပါတယ်ဒါအပြင် McCarthy ဟာ community ဝါဒအပေါ်စိုးရိမ်တာထက်သတင်းမီဒီယာတွေမှာနာမည်ကြီးဖို့လုပ်နေတယ်ဆိုပြီးတော့လည်းပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ
်အဲ့နောက်ပိုင်းမှာတော့စိတ်မကောင်းစရာကိစ္စတွေလည်းဇက်တိုက်ဖြစ်ခဲ့တယ်လို့ပြောရမှာပေါ့ရှင်မက်ကတီဝါရကြောင့်အစိုးရအဖွဲ့အထွန်းမှသာမကပညာရေးအနုပညာနဲ့တခြားဌာနတွေမှာလှုပ်ကင်ကြတဲ့အပြစ်မဲ့သူအများအပြားအလုတ်ကနေရနာခံရပါတယ
်ကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆောင်လေးအမေရိကန်တခွင်ကိုအခုလိုတောက်ကြနေညမှအစ်စ်နာစင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်္ဂါနေ့မနက်ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံတဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ထားပါလိမ့်ရှင
်တမီတားရဲ့တကလေးဘုံတဘုံလောက်သေးငယ်တဲ့နာနိုကားကလေးတွေနဲ့ကားပြိုင်ပွဲကျင်းပမယ်အကြောင်းပြိုင်ပွဲမှာပါဝင်ရှင်ပြိုင်မယ်အိုဟိုင်ယိုတက္ကသိုလ်အသင်းက ပမခဒေါက်တာဆောဝေလှကိုမေးမြန်းပြီးတင်ပြပေးပါရစေ
။ဒီနာနိုကားပြိုင်ပွဲကကမ္ဘာပေါ်မှာပထမဦးဆုံးပြုလုပ်တဲ့ပြိုင်ပွဲဖြစ်ပါတယ်။ပြိုင်ရမယ့်သူကစီကန်းနေရပါလဲဆိုတော့ဒီနာနိုကားပေါ့နော်။နာနိုဆိုတာကတော့ငယ်ๆလေးပေါ့ခင်ဗျာ။စပေါင်းတကယ်လေးတော့ငယ်တာပေါ့တမီကြတဲ့။အဲ့တော့ဒီနာနိုကားရဲ့ size ကဘယ်လောက်ရှိမလဲဆိုတော့1 nanometer to 4 nanometer အရွယ်ပေါ့ခင်ဗျာငယ်ငယ်လေးတွေပါအဲ့ဒီကားကဘယ်လောက်ငယ်လဲဆိုရင်သပင်တစ်ချောင်းကိုနှုတ်လိုက်ပြီးတော့အဲ့ဒီသပင်လေးကိုဖြတ်လိုက်လို့ရှိရင်ထိတ်လေးမှတွေ့မယ် area လေးမှကျွန်တော်တို့ကားအစင်းပေါင်း2သန်းကနေပြီးတော့10သန်းလောက်ထိအဲ့ဒီမှာကားပတ်ကင်လို့လို့ရတယ်အဲ့လောက်ထိအရွယ်စားငယ်ပါတယ်ဒီနာနိုကားတွေက molecule တွေနဲ့စောက်ထားတာဖြစ်ပါတယ်ဒါပထမအဆုံးရှင်ပြိုင်ပွဲဖြစ်ပြီးတော့ပြင်သစ်နိုင်ငံဒူလူးစ်မြို့မှာနာနိုကားပြိုင်ပွဲကိုကျင်းပမှာဖြစ်ပါတယ
်ဘယ်နှစ်လောက်မှာပြိုင်ပွဲကျင်းပဖို့စီစဉ်ထားပါလဲဆရာ
ပြိုင်ပွဲကျင်းပဖို့နေ့ရက်က April လ28နဲ့29ပါ2018ခုနှစ်
ဟုတ်ကဲ့ပါဆရာပုံမှန်ကကားပြိုင်ပွဲဆိုမျက်စိနဲ့ကားတွေမြင်တယ်လူတွေကဘေးမှာအားပေးတယ်ကားတွေကပြိုင်ကြတယ်ပေါ့နော်ကွင်းထဲမှာဆိုတော့အခုဟာနာနိုဆရာပြောသလိုဆန်ပင်တပင်ရဲ့ထိပ်က area ဒီမှာတော့မှကားအစင်ပေါင်းနှစ်သန်းလောက်ရပ်ထားလို့ရတယ်ဆိုတော့ဒီလောက်သေးငယ်တဲ့ကားလေးတွေကိုပြိုင်ပွဲလုပ်တာကိုဒီအများမြင်အောင်ပေါ့နော်ဆရာနည်းနည်းလေးပြောပြပေးပါလားဘယ်လိုမျိုးကျင်းပတယ်ဆိုတာလေ
ဆိုကားတွေကအရန်ငယ်လုံးအတွက်အတွက်ကြောင့်ကျွန်တော်တို့သာမန်မျက်စိနဲ့ကြည့်လို့မမြင်ရပါဘူးသမားမိုက်ခရိုစကုပ်နဲ့ပတ်ကြည့်လို့လည်းအနုကြည့်မှန်မြောက်ပေါ့နော်အဲ့ဒါမျိုးနဲ့ကြည့်လို့လည်းမမြင်ရဘူးသူကဒီထက်လည်းပိုငယ်တယ်အဲ့တော့သူ့ကို scanning tunneling microscope လို့ခေါ်တဲ့တကယ်လို့ specialized လုပ်ထားတဲ့ instrument နဲ့ကြည့်မှမြင်ရပါတယ်အဲ့ဒီလိုကြည့်တဲ့အခါကျတော့ကျွန်တော်တို့ computer ထဲမှာပြန်ပြီးတော့အဲ့ဒီပုံကိုပြန်ဖော်တယ်ပေါ့ခင်ဗျာ computer ထဲမှာဘာကိုမြင်ရမလဲဆိုအဲ့ဒီနာနိုကားလေးကိုအစဒဂရီလောက်ချက်လိုက်ပြီးတော့ကြံကြည့်လို့ရပါတယ် computer screen ထဲမှာမောင်းတာကလည်းကျွန်တော်တို့ကစီကန်းရှိပါတယ်ဒီနာနိုကားတွေကိုကျွန်တော်တို့မောင်းတဲ့အခါကျတော့ laser တက်နဲ့မောင်းရမှာဖြစ်ပါတယ်အဲ့ဒီ laser တက်ကလည်း scanning tunneling microscope လို့ခေါ်တယ်ကျွန်တော်တို့အတူက FTM လို့ခေါ်ပါတယ်အဲ့ဒီ microscope မှာရှိတဲ့အချောင်းလေးပါပါတယ်အဲ့အချောင်းလေးနဲ့သူကဆန်းပြီးတော့သူကပုံဖော်တာဖြစ်ပါတယ်အဲ့ဒီအချောင်းလေးကိုပဲအသုံးချပြီးတော့ကျွန်တော်တို့ဒီ laser တက်ကိုပေးမှာဖြစ်ပါတယ်အဲ့ဒီ laser တက်ကိုသုံးပြီးမှဒီနာနိုကားတွေကသွားရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကနာနိုကားတွေကို gold surface ရွှေနဲ့လုပ်ထားတဲ့ရွှေတက်တူပေါ့အစ်စ်တရားရာခိုင်နှုန်းအဲ့ဒီရွှေမျက်နှာပြင်ပေါ်မှာနာနိုကားတွေကိုကျွန်တော်တို့ကတင်ထားမှဖြစ်ပါတယ်ဆိုတော့အခုပြိုင်မဲ့ဟာကအသင်းက6သင်းဆိုတော့ဒီ6သင်းမှာရှိတဲ့ကား6မျိုးပေါ့လေအဲ့ဒီဟာကအဲ့ဒီရွှေမျက်နှာပြင်ပေါ်မှာရှိပြီးတော့မောင်းတဲ့လမ်းကလည်းအဲ့ဒီရွှေမျက်နှာပြင်ပေါ်မှာပဲမောင်းပြီးတော့အဲ့ဒီမှာအတားအဆီးကြတော့ကျွန်တော်တို့ atom လေးတွေနဲ့ကျွန်တော်တို့လုပ်ပေးထားပါတယ်အဲ့တော့အဲ့ဒီကားမောင်းတဲ့ခါကျတော့အဲ့ဒီအတားအဆီးလေးတွေကိုကိုယ်ရှောင်ပြီးတော့ပန်းနိုင်ကိုရောက်တဲ့အထိကျွန်တော်တို့မောင်းအောင်မှာဖြစ်ပါတယ်ဟိုပြေးလမ်းကအလုံး80နာနိုမီတာရှိပါတယ်နာနိုမီတာဆိုတာကခုနကပြောသလိုတမီတာရဲ့ဒီဂရီပုံတပုံသေးပါတယ်တမီတာဆိုတာကကျွန်တော်တို့တကိုက်မီပါလောက်ရှိပါတယ်အဲဒီတကိုက်နဲ့ကြည့်လိုက်ဂရီပေါင်းဒီဂရီပုံတပုံသေးတဲ့1နာနိုမီတာလို့ခေါ်ပါတယ်အဲ့ဒါအစ80ပေါ့80နာနိုမီတာကိုကျွန်တော်တို့မောင်းအောင်မှာဖြစ်ပါတယ်အဲ့ဒီတော့ဘေးနားမှာလူတွေရက်ပြီးတော့ဟိုတကယ်ကျွန်တော်တို့ရဲ့ပြိုင်ကားတွေကျွန်တော်တို့ကဘာမှာရှိတဲ့ပြိုင်ကားတွေလူတွေရက်ပြီးတော့အားပေးဖို့ကတော့မဖြစ်နိုင်ဘူးသို့တော့ကျွန်တော်တို့ဒီကွန်ပျူတာမျက်နှာပြင်ပေါ်မှာကြည့်ပြီးတော့ဘေးနားမှာလူတွေရက်ပြီးတော့အားပေးကြရမှာဖြစ်ပါတယ
်ဟုတ်ကဲ့ပါဆရာဆရာတို့ခုဝင်ပြိုင်တဲ့6သင်းဆိုတာဘယ်နိုင်ငံတွေရပါလဲဆရာ
ဆိုပြင်သစ်နိုင်ငံကအသင်းနောက်ဂျာမနီကအသင်းဂျပန်ကအသင်းဆွစ်ဇာလန်ကအသင်းနောက်ပြီးတော့ဩစတြီးယားနဲ့တို့အမေရိကရိုက်စ်ယူနီဗာစီတီနဲ့ပေါင်းလာတဲ့ဟာတသင်းနောက်ကျွန်တော်တို့အိုဟိုင်းယိုတက်ကူကျွန်တော်ရဲ့အသင်းပေါ့ကျွန်တော်အသင်းကအမေရိကကိုကိုစားပြုပြီးတော့ပြိုင်တာဖြစ်ပါတယ
်ဆိုတော့ဒီကားပြိုင်ပွဲကိုဒိုင်သူကြီးလောက်တာတို့ဘာလို့ပေါ့နော်ပြိုင်ပွဲတွေထုံးစံအဲ့ဒါတွေရောဘယ်လိုမျိုးစီစဉ်ထားပါလဲဆရာ
အခုဒီကားပြိုင်ပွဲကိုနိုင်တဲ့ရှုံးတဲ့အဆုံးဖြတ်လို့ဖို့အတွက်ကိုကျွန်တော်တို့ကော်မတီရှိပါတယ်သိပ္ပံပညာရှင်တွေနဲ့ဖွဲ့ထားတာပါအများစုကတော့ပြင်သစ်ကပါပဲအဲဒီသိပ္ပံပညာရှင်တွေပေါ့သူတို့ကနေပြီးတော့မှဘသူကအမြန်မောင်းမလဲမြန်တာမပြီးသေးဘူးသူကကြွေတာရှောင်တာတွေဘလောက်ကောင်းမလဲအတိုက်ခိုက်တွေဟိုမတိုက်မိဘူးအဲ့ဒါမျိုးပေါ့အကုန်လုံးအဲ့ဒါတွေကြည့်ပြီးမှသူကအမှတ်ပေးပြီးတော့မှနိုင်တဲ့အသင်ကိုရွေးပါဖြစ်ပါတယ
်ဟုတ်ကဲ့ပါဆရာခုနာနိုကားပေါ့နော်နာနိုကားပြိုင်ပွဲလုပ်ဖို့လို့ဖြစ်လာရတဲ့အကြောင်းရင်းလေးနည်းနည်းပြောပြပေးပါဆရာ
ဟုတ်ကဲ့ကျွန်တော်တို့ဒီနာနိုကားဆိုတာကတော့အခုဒီ2000နဲ့ 16ခုနှစ်မှာလဲဓာတုဗေဒနိုဘယ်ပရိုက်ကကျွန်တော်တို့ဒီမော်လီကူလာကားပေါ့လေကျွန်တော်တို့အခုလုပ်တဲ့ဟာနဲ့သူတို့ပေးလိုက်တာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့ဒီနာနိုကားပြိုင်ပွဲကိုစပြီးစီစဉ်တာက2015ခုပေါ့လွန်ခဲ့တဲ့နှစ်ဩဂတ်လောက်ကစပြီးပြိုင်ပွဲလုပ်ကြအောင်ဆိုပြီးတော့ကျွန်တော်တို့ conference မှာ timing ပြီးတော့မှပြိုင်ပွဲကိုလုပ်တာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ဒီနာနိုကားလေးတွေကိုလုပ်ပြီးတော့ရောင်းစားဖို့မဟုတ်ပါဘူးအဓိကရည်ရွယ်ချက်ကဘာလဲဆိုတော့နာနို scale မှာမျက်နှာပြင်နေပေါ်မှာ control transport ပေါ့ခင်ဗျာထိန်းကြောင်းပြီးတော့ transport လုပ်ပေးနိုင်တယ် molecule တွေ atom တွေကိုတနေရာကနေတနေရာကို control လုပ်ပြီးတော့ပို့ပေးနိုင်တယ်စနစ်ကိုကျွန်တော်တို့ကတီထွင်နေတာဖြစ်ပါတယ်ဒီလိုပြိုင်ပွဲကိုလုပ်တဲ့အတွက်ကြောင့်ပြိုင်ပွဲဝင်တဲ့6သင်းကပြင်ပြိုင်မဲ့ကားတွေကိုကိုယ့်အကိုစမ်းသပ်ရတယ်တိဆောက်ရပါတယ်ဒီကားတွေအားလုံးက molecule ကားတွေဖြစ်ပါတယ်ကျွန်တော်တို့အသင်းထဲမှာပါတဲ့ဓာတုဗေဒပညာရှင်တွေကနေပြီးဒီ molecule ကားတွေကိုတိဆောက်တယ်ကျွန်တော်တို့လိုယူပဗေဒဒါမို့ engineer တွေကနေပြီးတော့ဒီကားတွေကိုဘယ်လိုမောင်းမလဲဆိုတော့ test လုပ်တယ်အဲ့လိုဆိုတော့ဒီပြိုင်ပွဲရဲ့ရလကဘာလဲဆိုတော့ကျွန်တော်တို့ဒီလို control transport လုပ်နိုင်တဲ့စနစ်ကိုကျွန်တော်တို့တီထွင်လိုက်နိုင်တဲ့ဟာကျွန်တော်တို့ရဲ့ရလဖြစ်ပါတယ်
ဒီ control transport စနစ်ကိုထွင်နိုင်ပြီဆိုလို့ရှင်ဒီလက်တွေအတုံးချတဲ့နေရာမှာဘယ်နေရာတွေမှာအကျိုးရှိနိုင်မှာလဲဆရာ
ဟုတ်ကဲ့အဲ့ဒါအရင်ကောင်းတဲ့အမေကမှကျွန်တော်တို့ရဲ့ရည်ရွယ်ချက်တွေကဘာလဲဆိုတော့ဒီ molecule level မှာကျွန်တော်တို့အဲ့ဒီဟာကို control လုပ်ပြီးတော့ပို့ပေးနိုင်ပြီဆိုလို့ရှိရင်ကျွန်တော်တို့ဓာတ်တွေက electronic system မှာသုံးလို့ရတယ်နောက်ဆေးပညာမှာဆေးတွေကိုတနေရာနဲ့တနေရာကိုပို့မယ်လူရဲ့ခန္ဓာကိုယ်ထဲမှာအဲ့ဒါမျိုး control လုပ်ပြီးတော့ပို့လို့ရမယ်ဆိုတော့ဒီဟာရဲ့အောင်မြင်မှုကတော့အများကြီးပါအဓိကကြတာတော့ဒီ electronics ပါမယ်နော် information transport at the nano scale ဆိုလိုချင်တာကဒီ computer ပေါ့ဒါပေမဲ့ nano scale မှာစောက်ထားတဲ့ computer တိတိလေးတွေမှာကျွန်တော်တို့အသုံးချနိုင်မယ်တင်းမှုတနေရာနဲ့တနေရာကိုပို့ဖို့အတွက်ဒါမှမဟုတ်လို့ရှိခုနကဆေးတွေကိုခန္ဓာကိုယ်ထဲမှာပို့တယ်အဲ့ဒါမျိုးပေါ့နော်အမျိုးမျိုးရှိမှာအများကြီးသုံးဖို့ရှိပါတယ
်ယူပဗေဒပမုခဒေါက်တာဆောဝေလှရဲ့ပြောကြားခြင်းနဲ့ပဲဒီတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တော့ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နီးပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။ VOE ကနေအခုအတန်လှွင့်နေတဲ့တနအိစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိနားဆင်နိုင်ပါတယ်။မနေ့ဖန်စနေနေ့မနေ့ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ကြရတဲ့အမျိုးသမီးနဲ့သိပ္ပံနဲ့နီးပညာအစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပြီးလိုင်းဒိုမီတာ32 40 49တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOE ကိုစားရက်ကနေဆက်သွယ်လို့ရင် VOE American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါလိမ့်ရှင်။ကျမတို့ VOA American အတန်ရဲ့တောက်ကြနေညပဲအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မရှင်။အစီအစဉ်အဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မရှင်
။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ကန့်သတ်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်တိုင်းဆက်လက်လှုံ့ဆော်သွားနိုင်ဖို့အစိုးရရှိနေတွေဘက်ကယူကန်တောင်းဆိုချက်ကိုဖက်ဒရယ်ယူကန်တရားဝန်တစ်ခုကပယ်ချလိုက်ပါတယ်။အောက်ယုံတစ်ခုကချမှတ်ထားတဲ့ဆုံးဖြတ်ချက်ကိုပယ်ဖျက်ပေးတဲ့ကိစ္စဆန်ဖရန်စစ္စကိုအခြေစိုက်တရားသူကြီး3ဦးပါအမှတ်9ယူကန်တရားရုံးကတညီတညွတ်ထဲပယ်ချလိုက်တာပါ။ပိတ်ပင်တဲ့အမိန့်ကိုအောက်တရားရုံးကဆိုင်းငံ့စီခဲ့ပြီးအမေရိကန်နဲ့ဝင်ခွင့်မပြုခဲ့သူတွေကိုခွင့်ပြုရမယ်လို့ဆုံးဖြတ်ထားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ရဲ့နှစ်ရက်ကြာဆွေးနွေးပွဲတွေကိုဒီကနေ့စတင်မှုရှိပြီးနှစ်ပေါင်းများစွာရှိထားတဲ့လူညုံရေးဆိုင်ရာသဘောတူစာချုပ်ကိုပြန်အားကောင်းလို့ဖို့နဲ့စီးပွားရေးဆိုင်ရာဆက်ဆံရေးမြင့်တင်ဖို့ကိစ္စတွေဆွေးနွေးတော့ဖို့ရှိပါတယ်။ခေါင်းဆောင်တို့ကဒီကနေ့မနေ့ပိုင်းအင်ပြူတော်သမ္မတရုံးကမှတွေ့ပြီးတဲ့နောက်နေ့လယ်ပိုင်းမှာသတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပါတယ်။မစ္စတာထရမ့်နဲ့မစ္စတာဘီရိုကအရင်နောက်မှာတော့ဖလော်ရီဒါပြည်နယ်ပန်ဘီချ်မြို့ကိုလေယာဉ်နဲ့သွားပြီးမစ္စတာထရမ့်ရဲ့မာရာလာဂိုပန်းဖြေခြံကြီးမှာဆင်နေတဲ့တင်းငွေတွေသွားနေကြမှာဖြစ်ပါတယ်။တူကီနိုင်ငံမှာသမ္မတကိုလုပ်ပိုင်ခွင့်အာဏာပို့ပေးမဲ့အခြေခံဥပဒေဆိုင်ရာပြည်ပြင်ပြောင်းလဲမှုမူကြမ်းတစ်ခုကိုလူလူဆန္ဒခံယူပွဲလုပ်ဖို့သမ္မတရေချစ်ထားရဲ့အာရိုဘန်ကဒီကနေ့အတည်ပြုလိုက်ပါတယ်။ဒီကိစ္စပေါ်လူလူဆန္ဒခံယူပွဲကိုအီဘီလာ16ရက်နေ့မှာလုပ်ဖို့ကမ္ဘန်ထားတယ်လို့ဒုတိယဝန်ကြီးချုပ်နူမန်ခါတူမတ်စ်ကနိုင်ငံပိုင် TRT ရုပ်သံသတင်းဌာနကိုပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟယ်မန်ပြည်နယ်မှာအစိုးရတပ်တွေနဲ့တာလီဘန်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ချိန်တွင်နေမောကိုဘုံတလုံးကြတာကြောင့်မိသားစုတစ်ခုမှာလူ၁၁ယောက်တည်းမနေသေးဆုံးသွားတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေနဲ့ဆွေမျိုးတွေကဒီကနေ့ပြောပါတယ်။ပြည်ပကဖြစ်နေတဲ့ဆန်ကင်းခိုင်ကအဲ့ဒီဖြစ်ဟာဘသူလက်ချက်ကြောင့်ဆိုတော့ချက်ချင်းမသိရသေးပါဘူး။သေဆုံးမှုတွေဟာညဘက်မှာလုပ်တဲ့အမေရိကန်စစ်ဖက်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်လို့တာလီဘန်ပြောခွင့်ရတူကပြောပါတယ်ခင်ဗျာ။
2019ခုနှစ်ဖေဖော်ဝါရီလ10ရက်တောက်ကြနေညပိုင်းထိတ်တန်းရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။
VOA American တိုင်းရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49လို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ် VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျွန်မခွန်မျိုးပါ
This program has come to you from the Voice of America, Washington.